Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA မိတ်ကန်တန်ရဲ့2024ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တောက်ကြနေ့ညရဲ့အစီအစဉ်မှုကကျွန်မဆုမွန်ပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မဆုမြတ်ပါပါအမေရိကန်သမ္မတရွေးကောက်ပွဲတွေကိုထွန်းပို့နိုင်ဖို့အတွက်ဒီရည်ရွယ်တဲ့ online တိုက်ခိုက်မှုတွေကိုအီရန်နိုင်ငံကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကြီးကသတိပေးလိုက်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီတရားရုံးအမိန့်နဲ့ဖြတ်သိမ်းခဲ့ရတဲ့ Move Forward Party ကိုခေါင်းဆောင်တဲ့နာမည်တင်နဲ့ပြန်လည်ဖွဲ့စည်းလိုက်ပါတယ်။ကျင်းတဲ့နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ Olympic အားကစားပွဲတွေမှာတော့ဒီပြင်းထန်တဲ့ Spain ဘောလုံးဒီ final ကန်ကြမဲ့ပွဲအပါဝင် Olympic ပွဲတွေကိုဆက်လက်ပြီးတော့အချင်းပါနေကြပါရဲ့ရှင်ဒီလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တောင်ပိုင်းတန်ရဲကျင်းတောင်ကနိုင်ငံရေးအကျဉ်းသားတွေအပါဝင်အကျဉ်းသားပေါင်းစုစုပေါင်း300ကျော်ကိုအာရခတက်တော် AA ကဘေးလွတ်ရာကိုကယ်ထုတ်ပြီးတဲ့နောက်မှာတော့တန်ရဲနဲ့မောင်တော်ဘက်မှာတိုက်ပွဲကတော်တော်လေးပြင်းထန်နေပါတယ်
လည်းနေကြည့်တဲ့အချိန်မတော်တဲ့အချိန်ကပြေပလို့တရားတော်တွေထွက်ပြနေရတဲ့အချိန်တွေရှိတယ်နောက်တနေ့ဆိုတော့အဲလေယာဉ်နဲ့လာပြီးပုံကြည့်တယ်တေဆုံးတဲ့လူနှစ်ယောက်ရှိတယ
်ရခိုင်ဘက်ကစီးရဲအခြေအနေနဲ့အတူတရုတ်အထူးကိုယ်စားလှယ်နေပြီးတော့မှရောက်နေပြီးတော့စကောက်စီအကြီးကဲနဲ့နေဆက်ဒေသတည်ငြိမ်ရေးဆွေးနွေးနေတဲ့အချိန်မှာပဲတရုတ်မြန်မာနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာကျရဲ့ကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်လို့ဒီ online တိုက်ခိုက်မှုတွေကိုအီရန်ကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကြီးကဒီကနေ့တောက်ကြနေ့မှာသတိပေးလိုက်ပါတယ်။သမ္မတ online ရေးစီယုံရေးအဖွဲ့တစ်ခုစီကိုလိင်ညာဖျားယောင်းတဲ့ email ပေးပို့ခဲ့တာကိုဥပမာပေးပြီးတော့မှ Microsoft ကထောက်ပြပါတယ်။အထူးသဖြင့်ဘယ်ပါတီကိုထောက်ခံမှုများတယ်လို့တိတိကျကျမပြောနိုင်သေးတဲ့ပြည်နယ်တွေမှာပြီးခဲ့တဲ့လတွေအတွင်းသတင်း website အတူတွေဖန်တီးနိုင်ငံရေးစည်းရုံးလှုပ်ရှားသူတွေအဖြစ် online ကနေအယောင်ဆောင်လှုပ်ရှားပြီးတော့ American မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်အောင်လို့ Iran ကလုပ်နေတာတွေ့ရှိတယ်လို့ Microsoft နည်းပညာကုမ္ပဏီကဒီနေ့ထုတ်ပြန်တဲ့ချင်းချောက်ရန်သစ်တွေအကြောင်းအစီရင်ခံစာထဲမှာဖော်ပြလိုက်တာပါAmerican ပြည်ထောင်စုမှာနိုင်ငံရေးအရသဘောထားအမြင်တွေတိတိတတ်တာကွဲနေတာကိုအသုံးချပြီးပိုမိုစိတ်ဝမ်းကွဲစေတဲ့သတင်းစကားတွေကိုအီရန်နိုင်ငံအပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းအွန်လိုင်းကနေဖြန့်ပြီးရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုအစီရင်ခံစာထဲမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲတမရရွေးကောက်ပွဲအတွက် ABC ရုပ်သံမှစက်တင်ဘာ10ရက်ကျရင်တမရလောင်းရဲ့စက်တာစစ်ထိုးပွဲလုပ်ဖို့အတွက်ဒုတမရကာမလာဟဲရစ်နဲ့ Republican တမရလောင်းဒေါ်နယ်ထရမ့်တို့ကကြာတာရင်းနေတော့ကသဘောတူညီခဲ့ကြပါတယ်ရှင်။
ကုလသမဂ္ဂအနေနဲ့ပထမဆုံးအင်တာနက်ရာဇဝတ်မှုဆိုင်ရာသဘောတူစာချုပ်မူကြမ်းကိုထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လူခွေအဖွဲ့တွေကန့်ကွက်နေတဲ့ကြားကပဲအဲ့ဒီအင်တာနက်အွန်လိုင်းရာဇဝတ်မှုတွေကိုပြစ်မှတ်ထားတဲ့ဥပဒေမှုအတွက်3နှစ်ကြာအောင်ညှိနှိုင်းခဲ့ပြီးတော့နောက်ဆုံးမှာနယူးယောက်မှာရှိတဲ့မူကြမ်းရေးဆွဲရေးကော်မတီအဖွဲ့ဝင်နိုင်ငံတွေသတင်းနှစ်ပတ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်မှာအားလုံးကသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့မနေ့ကအခုလိုသဘောတူခဲ့တဲ့မူကြမ်းကိုလာမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြပြီးတော့အဖွဲ့ဝင်နိုင်ငံတွေရဲ့နောက်ဆုံးတရားဝင်အတည်ပြုပေးချက်ကိုရယူရအောင်မှာဖြစ်ပါတယ်။တကယ်တော့ဒီမူကြမ်းအဆိုကိုရုရှားကပြီးခဲ့တဲ့9နှစ်2018ခုနှစ်ထဲကစတင်တင်သွင်းခဲ့တာဖြစ်ပြီးတော့ဖိနှိပ်မှုဖြစ်မှာဆိုတဲ့အတွက်အမေရိကန်ဥရောပနိုင်ငံတွေနဲ့လူခွေးအဖွဲ့တွေကကန့်ကွက်တဲ့ကြားကပဲကုလသမဂ္ဂကမူကြမ်းရေးဆွဲရေးကော်မတီကိုဖွဲ့စည်းတာဝန်ပေးခဲ့ပြီးတော့သဘောတူစာချုပ်မူကြမ်းကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံဒေါနက်စတေသားတွေကစူပါမားကတ်တစ်ခုအပေါ်ရုရှားရို့ဘုံးကျဲတိုက်ခိုက်မှုကြောင့်2ယောက်သေဆုံးပြီးတော့18ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဒေါနက်စတေသားတွေကနေရာတော်တော်များများကိုရုရှားတပ်တွေသိမ်းယူထားပြီးယူကရိန်းတပ်တွေထိန်းချုပ်ထားတဲ့နေရာတွေအပေါ်ဘုံးကျဲတိုက်ခိုက်လေကြောင်းနဲ့ပုံမှန်တိုက်ခိုက်နေတာဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းတပ်တွေဟာရုရှားနိုင်ငံအနောက်ပိုင်းခတ်ဒေသတွေကိုဝေရောက်တိုက်ခိုက်နေပါတယ်။ကနဦးတိုက်ခိုက်မှုတွေအတွင်းမှာယူကရိန်းတပ်ဖွဲ့ဝင်1000ကျော်ဟာတန်ကြာကာကအစီး20ကျော်နဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ရုရှားရို့ဘက်ကဆိုပါတယ်။ဝါရှင်တန်အခြေစိုက်စစ်ပွဲလေ့လာရေးသုတေသနအဖွဲ့ကတော့ယူကရိန်းတပ်တွေဟာရုရှားပိုင်နက်ထဲကို9မိုင်လောက်အထိရှေ့တိုးတိုက်ခိုက်နေတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ယူကရိန်းဘက်ကတရားဝင်ပြောကြားခြင်းမရှိသေးပါဘူးရှင်။
ဂါဇာဒေသအပြစ်ခတ်ရဲစဲရင်နဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေကိုပြန်ပြီးတော့လွတ်ပေးရေးဆွေးနွေးပွဲတွေပြန်ပြီးတော့စဖို့အစ္စရေးကကြာသပတေးနေ့ကသဘောတူလိုက်ပါတယ်။တိုက်ပွဲတွေအဆုံးသတ်ရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုကာတာနဲ့အီဂျစ်နိုင်ငံတွေကဂျာဝင်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့သုံးနိုင်ငံပူးတွဲထုတ်ပြန်ချက်မှာတော့ဂါဇာဒေသအပြစ်ခတ်ရဲစဲဖို့တစားကန်တွေလွတ်မြောက်ရေးနဲ့သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့အချိန်တန်နေပြီဆိုတာကိုဖော်ပြထားပြီးတော့ဆွေးနွေးပွဲတွေကိုဒိုဟာဒါမှမဟုတ်ကိုင်ရိုမြို့မှာဩဂုတ်လ15ရက်နေ့မှာပြန်ပြီးတော့စဖို့တစ်ဖက်စလုံးကိုတောင်းဆိုထားပါတယ်ဆွေးနွေးပွဲတွေအတွက်အစ္စရေးဘက်ကတော့ဆေးစပ်ညှိနှိုင်းရေးအဖွဲ့တစ်ဖွဲ့ဆေးလွတ်သွားမယ်ဆိုတာကိုအစ္စရေးဝန်ကြီးချုပ်ယုံကဒီကနေ့ပြောပေမဲ့ဟာမတ်စ်တို့ဘက်ကတော့ကိုယ်စားလှယ်အဖွဲ့ဆေးလွတ်မလားဆိုတာကိုအခုချိန်ထိတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဩဂတ်လ9ရက်တခြားနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ထိုင်းနိုင်ငံမှာတရားရုံးအမိန့်နဲ့ဖြတ်သိမ်းခဲ့ရတဲ့အဓိကတိုက်ခိုက်ပါတီကနာမည်သစ်ခေါင်းဆောင်တဲ့ပါတီကိုပြန်လည်ဖွဲ့စည်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်လွှတ်တော်မှာအမတ်နေရာ150နေရာနိုင်ရခဲ့တဲ့ Move Forward ပါတီကနေလူမှုပါတီလို့အဓိပ္ပာယ်ရတဲ့ပါချာချွန်းလို့နာမည်သစ်ပြောင်းလိုက်ပြီးတော့ဤပညာပိုင်းစုဦးတီထွင်သူအသက်38နှစ်အရွယ်နာတာဖွန်ရမ်ပန်ယဝတ်ကိုခေါင်းဆောင်ဖြစ်နေရွေးချယ်ခဲ့ပါတယ်
။မထึง48ชั่วโมงหลังจากที่ศาลรัฐธรรมนูญมีคำวินิจฉัยยุบพรรคก้าวไกลก็ขอประกาศอย่างเป็นทางการว่าพวกเรา
จนรู้ว่ายงจีเจ็ดด้วยอตรีขอเรมูวาระฤดูชี้เสร็จตั้วပြီးတော့ท้ายปิดตัวฤยบวรฤตายาวาပြောละอองลงနိုင်มั้ยလို့ခိုင်ခိုင်မာမာယုံကြည်ထားပါတယ်နိုင်ငံရေးပါတီဟောင်းတွေเนี่ยဆက်ဆက်နိုင်ဖို့အပြောင်းလဲလုံးမှာမဟုတ်ပါဘူးထိုင်းနိုင်ငံမှာနိုင်ငံရေးအခြေအနေပိုကောင်းလာဖို့ ਨੇ ထိုင်းလူမှုအတိုင်းဝိုင်းတွေပိုကောင်းလာဖို့အပြောင်းလဲတွေကိုလုံးမှာဖြစ်ပါတယ်ပြည်သူတွေနဲ့ကမ္ဘာကြီးကကျွန်တော်တို့ကိုယုံကြည်မှုရှိစေချင်ပါတယ်လို့ပါချာချွန်းပါတီခေါင်းဆောင်တစ်ကပြောကြားသွားတာပါထိုင်းနိုင်ငံမှာဘယင်းစနစ်ကိုဝေဖန်ရင်းရာဇဝတ်မှုမြောက်တဲ့ဥပဒေပုံမှန်112ကိုပြင်ဆင်မယ်ဆိုတဲ့ကတိကြောင့် Move Forward ပါတီကိုဖြတ်သိမ်းဖို့အတွက်အဖွဲ့အစည်းပုံတရားရုံးကဆုံးဖြတ်ခဲ့ပြီးနှစ်ရက်ကြာမှာပဲပါတီကိုနာမည်သစ်နဲ့ပြန်လည်ဖွဲ့စည်းလိုက်တာပါပြုပြင်ပြောင်းလဲရေးလိုလားတဲ့လွှတ်တော်အမတ်ဖိတာလင်ဂျာရနတ်အပါအဝင် Move Forward ပါတီအမှုဆောင်ဘုတ်အဖွဲ့ဝင်တွေကိုတော့ဆယ်နှစ်နိုင်ငံရေးမလုပ်ရလို့တရားရုံးကတားမြစ်ထားပါတယ်တရားဝင်လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်ရှိနေသူတွေအားလုံးပါတီသစ်မှာပြောင်းလဲပါဝင်ခဲ့ကြပါတယ်ရှင
်ဂျပန်မှာကြီးမားတဲ့ငလျင်ကြီးလှုပ်ခတ်နိုင်တယ်ဆိုတဲ့သတိပေးချက်တွေကြောင့်ဝန်ကြီးချုပ်ဖူမီယိုကီရှိဒနိုင်ငံခြားခီစဉ်ဖြတ်သိမ်းလိုက်ပါတယ်ဂျပန်နိုင်ငံပစိဖိတ်ကန်ယူရန်ဒေသမှာအင်အားပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်နိုင်တာကြောင့်ပြည်သူတွေဘေးကင်းရာကိုထွက်ခွာဖို့ပြင်ဆင်ထားဖို့ဂျပန်ဘူမိဗေဒဌာနကနေဘယ်တော့ကနေမှမတူတဲ့သတိပေးချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ဘရော့ငလျင်လှုပ်ခတ်မယ်ဆိုတာကိုတော့ဘူမိဗေဒဌာနကအတိအကျမပြောပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေလုပ်ဖို့အတွက်အာရှတိုက်အလဲပိုင်းကိုရှေ့သတင်းဘက်ခီးထွက်မဲ့အစီအစဉ်ဖြတ်လိုက်တာပါလို့ဝန်ကြီးချုပ်ကီရှိဒါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ငလျင်လှုပ်နိုင်မဲ့အချိန်နဲ့ဘေးလွတ်ရာကိုသွားကြတော့လို့သတိပေးချက်တွေမထွက်သေးပေမဲ့အခုလိုမျိုးသတိပေးချက်မျိုးအရင်တုန်းကတခါမှမရှိဘူးတဲ့အတွက်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြမယ်ဆိုတာကိုသူနားလည်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကီရှုကျွန်းမှာ 9.1 ပြင်းအားနဲ့ကြံသာပရင်းတွေကငလျင်လှုပ်ခတ်ခဲ့ပြီးတော့ပြင်းထန်တဲ့ငလျင်ကြီးတစ်ခုလှုပ်ခတ်နိုင်တယ်ဆိုတဲ့သတိပေးချက်ထွက်လာခဲ့ပါတယ်။တိုကျိုနဲ့အိုဆာကာအနောက်ပိုင်းကိုပြေးဆွဲနေတဲ့ကြီးစံယထာတချို့အချိန်လျှော့ပြီးတော့ပြေးဆွဲမယ်လို့မြေယထာတာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်မှာတော့နိုင်ငံတဝန်းကနျူကလ িয়ার ဆက်ရုံတွေမှာလည်းတဘာဝဘေးဒဏ်ပြင်ဆင်ရေးထပ်ပြီးတော့မှစစ်ဆေးပြင်ဆင်ထားဖို့ဂျပန်အာဏာပိုင်တွေဘက်ကညွှန်ကြားထားပါတယ်ရှင်။
လောက်စာကောင်းကောင်းရမယ်လို့ဖြားယောင်းသွေးဆောင်ပြီးတော့ဒီအရှိတအရှာနိုင်ငံတွေကအွန်လိုင်းရာဇဝတ်ဂိုင်းတွေမှာအလုံးလုံးဖို့ဒီဆွဲဆောင်ခံရတဲ့အိန္ဒိယနိုင်ငံသားတွေအရေးကိစ္စကိုအိန္ဒိယအစိုးရအနေနဲ့အရေးတကြီးကင်တွယ်နေပါတယ်လို့အစိုးရကပြောကြားပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကနေအိန္ဒိယနိုင်ငံသား650ကိုကယ်တင်ခဲ့ရတယ်လို့အောက်လွှတ်တော်မှနိုင်ငံခြားရေးဝန်ကြီးဂျိုင်ရှန်ကာကဒီကနေ့ပြောကြားခဲ့တာပါ။မြန်မာနိုင်ငံကနေကယ်တင်ခဲ့ရသူ415ယောက်ရှိတယ်လို့ဝန်ကြီးကပြောပေမဲ့ဘယ်ကာလကလဲဆိုတာကိုတော့ပြောချင်းမရှိပါဘူး။ဒီပြဿနာဘလောက်ကြီးကျယ်လဲဆိုတာအစိုးရကနားလည်သဘောပေါက်ကြောင်းနဲ့ခက်ခဲခဲခဲစူးစမ်းနှင်းနေရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျိုင်ရှန်ကာကလွှတ်တော်အမှတ်တွေကိုပြောပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာဒီပြဿနာကိုအစိုးရကဘလို့ကင်တွေဖြည့်ရှင်းခဲ့တယ်လဲဆိုတာကိုလည်းသူကလွှတ်တော်မှာတင်ပြခဲ့ပါတယ်ရှင်
ဂျပန်နိုင်ငံ ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲ14ရက်မြောက်ဒီကနေ့မှာတော့ပြင်သစ်နဲ့စပိန်တို့ကန်ကြမယ်အမျိုးသားဘောလုံးဘောလူပွဲမာရသွန်ရေကူးပြိုင်ပွဲမီတာ400လက်ဆင့်ခန်းအပြေးပြိုင်ပွဲစပွဲတင်တက်နစ်စတဲ့အားကစားပွဲတွေကျင်းပနေပါတယ်ဒီနေ့ပွဲစဉ်တွေမှာတော့ထူးခြားတာက breaking လို့အမည်ပေးထားတဲ့ break dunks အကပြိုင်ပွဲကိုအိုလံပစ်စုပေးမယ်အားကစားနည်းတစ်ခုဖြစ်နေဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်အမျိုးသမီး breaking အကပြိုင်ပွဲတွေကိုတော့အာရှကအိန္ဒိယ၊ဂျပန်၊တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။စပွဲတင်တက်နစ်မှာတော့အတော်ဆုံးကစားသမားတစ်ယောက်ဖြစ်တဲ့သတ်မှတ်ခံထားရတဲ့တရုတ်နိုင်ငံကမက်လုံးကဒီကနေ့ပွဲမှာကစားမှာဖြစ်ပါတယ်။2024ခုနှစ်ကမ္ဘာစပွဲတင်တက်နစ်ပြိုင်ပွဲမှာသူ့ရဲ့နောက်ဆုံးပြိုင်ပွဲဝင်တဲ့ပွဲလို့ကြေညာထားတဲ့သူအနေနဲ့ဒီကနေ့အိုလံပစ်ပွဲကလည်းသူ့ရဲ့နောက်ဆုံးအိုလံပစ်ပွဲဖြစ်မလားဆိုတာကိုပရိသတ်တွေကစောင့်ကြည့်နေပါတယ်။လက်ရှိစုစည်းရမှာတော့အမေရိကန်ပြည်ထောင်စုကစုတစိတရာကျော်နဲ့ထိတ်ဆုံးမှနေရာယူနေပါတယ်ရွှေတစိမ့်မှာတော့အမေရိကန်နဲ့တရုတ်ကပထမနေရာကိုအကျိတ်နဲ့ဖြစ်နေကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန်းရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လင်းပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲအကျဉ်းတောင်ကနိုင်ငံရေးအကျဉ်းသား40ကျော်အပါအဝင်ပြစ်မှုမျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခံထားရတဲ့အကျဉ်းသားစုစုပေါင်း382ယောက်ကိုကယ်တင်ပြီးတော့ဘေးလွရာကိုကယ်ထုတ်လိုက်နိုင်တဲ့အကြောင်းအာရခတက်တော် AA ကမနေ့ဩဂုတ်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတက်တဲ့ AA အာရခတက်တော်တို့ကြားမောင်နှောနဲ့တန်တွဲမြို့နယ်မှာတိုက်ပွဲတွေကအတော်လေးဆက်ပြီးတော့ပြင်းထန်နေပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာစစ်ကောင်စီက၄ချောင်းကနေပစ်ခတ်လို့အရက်သားထိခိုက်သေးဆုံးမှုရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကိုအာရခတက်တော် AA ကပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကအပီးပိုင်သိမ့်ပိုက်ခဲ့ပြီးတဲ့နောက်တန်တွဲအကျဉ်းထောင်ကနိုင်ငံရေးအကျဉ်းသား43ဦးပါဝင်အကျဉ်းသား382ဦးကိုကယ်ထုတ်နိုင်ခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။အဲ့လိုကယ်ထုတ်နေချိန်မှာပဲအကျဉ်းသားတွေထဲက9ဦးဟာစစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်သေးဆုံးသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျမ၏မကောင်းသူ18ဦးကိုတော့ဆေးကုပေးထားတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်လာတော့မရှိသေးပါဘူးလက်ရှိမှာ AA ကတန်တမ်းမျိုးပေါ်ကိုထိမ့်ချုပ်ထားတယ်ဆိုပေမဲ့ငပလီကန်းကြီးတလျှောက်မှာတော့စစ်ကောင်စီနဲ့ AA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်တယ်လို့စေးနီးဆက်သူတဦးက VOE ကိုပြောပါတယ်
မပလီဖက်အချင်းတွေကတော့တပွဲရှိတယ်တပွဲရှိတာကဘယ်နေရာမှာမသိဘူးသိနေလို့ဆိုဒီအော်ဘာကြီးတော့ဒီတော့အဲ့စကစားရရဲ့ရှိတဲ့နေရာမောင်ရှင်လေးကွမ်းဝိုင်းအဲ့ဖက်တွေကနေပြီးတပွဲတွေရှိနေသေးတယ
်ဒါပြင်စစ်ကောင်စီအနေနဲ့တိုက်ပွဲဖြစ်ပေါ်တာမရှိတဲ့ကွမ်းမြူနယ်အတွင်းကခြေရွာတချို့ကိုလေချောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်မနေ့ကလည်းကွမ်းမြူနယ်ချင်းတလီမြို့ကညောင်ပင်ခွင်းခြေရွာနဲ့စီရီကွင်းကျေးရွာတွေကိုစစ်ကောင်စီတပ်ကဘုံကျဲခဲ့တာကြောင့်ဒေသခံတွေဦးတည်ဆုံးပြီးတော့ဆယ်ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့စေးနီးဆက်သူတဦးက VOE ကိုပြောပါတယ
်။နေပြည်တော်နေပြည်တော်ဒီသေးကုန်းရွာတောင်တန်းကိုဟိုလက်နေကြီးနဲ့အချိန်မတော်တဲ့အချိန်ကပြေးပြလို့အဲ့ဆရာတော်တွေထွက်ပြနေရတဲ့အချိန်တွေရှိတယ်။နောက်တနေ့ဆိုတော့အဲ့ဟိုကလျှံနဲ့လာပြီးဘုံကျဲတယ်။ဘုံကျဲတော့အဲ့မှာအဲမနည်းကပေါ့အဲ့မှာတည်ဆုံးတဲ့လူ၂ယောက်ရှိတယ်။အာတရားရတဲ့လူတွေအများကြီးလို့စင်ငါတို့အယောက်30ဝန်းကျင်တို့ရှိတယ်တရားရတဲ့လူ
တည်ဆုံးသူတို့ဟာလက်ရှိတိုက်ပွဲပြင်းထန်နေစေငပလီဂျိတ်တော်ရက်ကွက်ကနေညောင်မင်ကွင်းကျေးရွာမှာလာရောက်ခိုလုံနေတဲ့စစ်ပေးဒုက္ခသည်တွေဖြစ်ပါတယ်ဒါပြင်ရခိုင်မြောက်ပိုင်းကမောင်တော်မျိုးနယ်မှာလည်းစစ်ကောင်စီလက်ကျန်တပ်စခန်းတွေကို A ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတယ်လို့စီရင်လိမ့်ဆက်သူတို့ကပြောပါတယ်
မောင်တို့ကအရှင်တွေကတော့သူတို့ဒီလက်ကျန်စခန်းတွေကိုအေကထိုးစိတ်ဆင်နေတဲ့အတွက်ဒီစက်ကုံစီဘကအာလေတဲ့ရေကျေတဲ့ရေအာကျေတဲ့ဆိုရတဲ့ဒီဟိုဘနေပြီနည်းမြတ်မှရှိတဲ့နေပြီကလက်နေကြီးအခုပြည့်နေတာတွေရှိတယ်လေတဲ့ကပုံကျင်းနေတာတွေရှိတယ်အဓိကတော့မျိုးထစ်စစ်ပွဲပေါ့မျိုးသိန်းစစ်ပွဲဖြစ်နေတဲ့အတွက်မျိုးထစ်မှာပဲအဓိကဖြစ်နေတာမင်းညာကဆိုရင်အဲ့အရကနှစ်အရကနှစ်ကျောင်းဝန်းထဲကိုလက်နေကြီးတွေကြားတယ်လက်နေကြားတာကလေရနဲ့ပြည့်လို့ကြားနေတာ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်မျိုးပေါ်မှာရှိနေတဲ့ဒေသခံတွေကိုစစ်ကောင်စီနဲ့မွတ်စလင်လက်နက်ကိုင်တွေကတစားကံအဖြစ်ပိတ်လောင်ထားပြီးအဲ့ဒီထဲကမွတ်စလင်ဒေသခံ300လောက်ကိုမင်းကကယ်ထုတ်ပြီးတော့ဘေးလွရာကိုရွှေ့ပြောင်းခဲ့တယ်လို့ AA ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။မောင်တော်မျိုးနယ်ကိုသိမ်းပိုက်နိုင်ရေးအတွက် AA ကထိုးစစ်ဆင်တိုက်ခိုက်နေတာလက်နက်ချီကြာရှိနေပြီးတော့တိုက်ပွဲအတွက်အရသာထိခိုက်သေးဆုံးမှုတွေလည်းတော်တော်များများရှိနေပါတယ်။ မောင်နှောမျိုးနယ်ဟာမွတ်စလင်အများဆုံးနေထိုင်တဲ့မျိုးနယ်တစ်ခုဖြစ်ပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်နှောကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့မွတ်စလင်တွေလက်နက်ကြီးကြီးထိမှန်ပြီးအများပြားသိဆုံးကြတာလည်းရှိပါတယ်။အခုလိုထွက်ပြေးတိမ်းရှောင်နေတဲ့မွတ်စလင်တွေကိုအေကပြစ်ခတ်တာဖြစ်တယ်လို့မွတ်စလင်ရေးလှုပ်ရှားသူတွေကပြောဆိုကြပေမဲ့အေကတော့မွတ်စလင်တွေကိုပြစ်ခတ်ခဲ့တာမရှိကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ဘက်ကစီရဲအခြေအနေကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်ကိုယ်စားလှယ်နေပြည်တော်ကိုရောက်နေတဲ့အချိန်မှာတရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါတယ်။တရုတ်အထူးကိုယ်စားလှယ်နေပြည်တော်ကိုရောက်ရှိနေပြီးတော့စစ်ကောင်စီအကြီးအကဲနဲ့နယ်စပ်ဒေသတည်ငြိမ်ရေးဆွေးနွေးနေတဲ့နေ့မှာပဲတရုတ်မြန်မာနယ်စပ်မူဆယ်ဘက်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အဲ့ဒီတိုက်ပွဲကတော့မူဆယ်မြို့ကိုဝေ့ရထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုလက်နက်ချဖို့ကမ်းလှမ်းကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတိုက်ပွဲဖြစ်ပွားတာလို့လည်းပြောပါရယ်လက်ရှိစီရေးတင်းမာမှုတွေမြင့်တက်နေတဲ့ရှမ်းမြောက်ဒေသမူဆယ်နဲ့လာရှိုးဘက်ကစီရေးနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ
်ရှမ်းမြောက်ဒေသအရင်နဲ့ပတ်သက်ပြီး6ကြိမ်မြောက်ကျင်းပမဲ့ဟိုင်ကင်ဆွေးနွေးပွဲကိုစစ်ကောင်စီဘက်ကညှင်းပယ်လိုက်တဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင်ရှိကျွန်းဟာမနေ့ဩဂုတ်လ10ရက်နေ့ကနေပြည်တော်ကိုရောက်ရှိလာခဲ့တာပါမစ္စတာတင်ရှိကျွင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမြောင်လိုင်နဲ့တွေ့ဆုံပြီးနေဆက်ဒေသတည်ငြိမ်ရေးအွန်လိုင်းငွေလိမ်ကိုင်းတရားမဝင်လုပ်ငန်းနေနေနဲ့လာမဲ့ရွက်ောက်ပွဲအတွက်ပြင်ဆင်မှုစတာတွေဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်ဒီဆွေးနွေးပွဲကျင်းပတဲ့နေ့ညနေပိုင်းမှာတော့မူဆယ်မြို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့ကန်တူက VOA ကိုပြောပါတယ
်ဒီမှာမင်းသားပွားတော့ဆန်းတော့ဆန်းကြည့်ကြပြီးကြဒီကိုကမှုကြီးကမှုတို့ပေါ်မမိုင်မမိုင်ကြွားအပေါ်ပေါ့နော်အဲတိုင်ပွဲပုံမှန်နေတော့ဖြစ်နေတယ်ပေါ့ပေါ့နော်လင်းနေနေတော့ဒီကစားပါရဲ့ဒီကျောင်းတော်မကြားကြဘူးဘာလို့လဲဆိုတော့ဒီကဒီကတော့မိကတည်းကဆိုတော့ဒီကျောင်းတော်မကြားကြဘူးဒီကဖြစ်ပြီးဒီကတော့မဟုတ်ဘူးတော့လေဘာလို့ကြားလဲမိကမှမနေတော့ကြားရဲ့
ရှိရနေညကဖြစ်ပွားတဲ့တိုက်ပွဲဟာညီနောင်မဟာမိတ်တပ်ဖွဲ့တွေကမြို့ကိုအထိမနာစေဖို့အတွက်လက်ရှိမူဆယ်မှာရှိနေတဲ့အရှင်းမြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုကိုလက်နက်ချဖို့အကြောင်းကြားထားပြီးနောက်ဖြစ်ပွားလာတာလို့လည်းပြောပါတယ်။လောလောဆယ်တော့စစ်ကောင်စီရဲ့စစ်တိုင်းမှုဘက်ကအကြောင်းပြန်တာမရှိသေးကြောင်းနဲ့ဒေသခံပြည်သူအတော်များများကတော့မူဆယ်မြို့ကနေတိမ်းရှောင်တာတွေရှိနေတယ်လို့လည်းမူဆယ်မြို့ကကဆက်ပြောပါတယ
်။ဒီလိုဖြစ်နေတယ်ကျင်းပပါတော့အောင်ကြီးကအဲ့မှာတော့မျိုးတွေရှိအောင်လို့ဆက်ဆံရတဲ့အမျိုးရှိတယ်အခုဒီကူဘီဟာလည်းဒီလိုပဲနော်ဒီနေ့ဆောက်တဲ့ဒီကူဘီဟာလည်းဒီနေ့မှချပြီးတော့ဒီကူဘီနဲ့ဆက်နေကြတယ်လို့ပြန်ပြောရတယ်နော်ဒီကူဘီရဲ့ဆက်ရှိချုံရည်ဒီနေ့လည်းဆောင်ရည်ဒီမျိုးကဒီဆောင်မျိုးဒီနေ့အင်ဂျင်နီယာကလည်းပြောနေတယ်ဒီနေ့တော့အဆင်ပြေတယ်ဒီကူဘီကချုံတယ်ဘာလို့ဒီနေ့ဒီကူဘီကလည်းဒီနေ့ဒီကူဘီကလည်းဒီနေ့ကလည်းဆက်ပြီးတော့ဒီနေ့ဆောင်ရည်ဒီကူဘီကလည်း
ရှမ်းမြောက်ဒေသမှာ2023ခုနှစ်ကစတင်ခဲ့တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့2029စစ်စင်ရေးမှာမြို့တော်များများကိုစစ်ကောင်စီဘက်ကလက်လွတ်လိုက်ရတာဖြစ်ပါတယ်။မူဆယ်မြို့ဝင်းကျင်ကနန်းခမ်းမြို့105မိုင်ကုံသွဲရေးစုံပန်ဆိုင်ကျူကုန်းနဲ့ကုတ်ခိုင်စတဲ့မြို့တွေကိုညီနောင်မဟာမိတ်တပ်တွေကသိမ်းယူထားပြီးမူဆယ်မြို့ပဲကျန်တာလည်းဖြစ်ပါတယ်။ဒီလ3ရက်နေ့မှာလာရှိုးမြို့ကို MNDAA ကိုကန်နဲ့ပူပေါင်းတပ်တွေကသိမ်းယူခဲ့ပြီးတဲ့နောက်ရှမ်းမြောက်ဒေသမှာမူဆယ်တီဘောနဲ့နန့်လန်မြို့တွေသာစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတော့တာပါဒီလဩဂုတ်လ9ရက်နေ့မှာတော့လာရှိုးမြို့ကို UWSA ဝတ်တပ်တွေထပ်မံရောက်ရှိလာကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်လာရှိုးမြို့ထဲမှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်မြို့ကန်တဦးကဝတ်တပ်ဖွဲ့တွေရောက်ရှိလာတာကြားသိကြောင်းနဲ့လာရှိုးမြို့ကိုစစ်ကောင်စီကလေကြောင်းကမတိုက်ခိုက်စေဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းပြောပါတယ်
။ဟုတ်တယ်လေသူတို့ထောက်ဝင်နေကြ။အင်းအားကားအစည်းအဝေးစီးကြလို့ထောက်ဝင်လာတယ်လို့ပြောတယ်။ဒီမြို့ကိုလာရှိုးမြို့ကအားစီးတဲ့အချိန်မှာသူကလည်းပြောတယ်အပေါ်ကနေလေနဲ့မပြောင်းပါ။ဒီကမှလည်းသူကလည်းပြောမှာပဲလေဒီဆက်ဆက်ဆက်ပဲလေဒီပြောမှာပဲလေငါတို့ဝင်လာမယ်ငါတို့လာပိတ်မယ်ငါတို့လာမီမယ်အဲ့အဲ့လိုမျိုးပေါ့ဗျာ။ဒီလိုပုံစံပေါ့
တခြားစစ်ဆောင်လာရှိုးမြို့ကတူကလည်းလာရှိုးမြို့ကိုဝတ်တပ်ဖွဲ့ကထိန်းသိမ်းသွားမယ်လို့ကြားရကြောင်းနဲ့ MNDAA ကထိန်းချုပ်ထားပေမဲ့အုပ်ချုပ်ရေးနဲ့ရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နေစေဖြစ်ကြောင်းပြောပါတယ
်။ဒေသခံတွေကသုံးသပ်တာတော့ဝါပဲပြန်လာရှိုးထိန်းမယ်ထင်တယ်ပဲ။အဲ့ဒါကြောင့်ဒါနဲ့ဟိုဘက်ကလည်းသူဒေသတဲ့ဗာညာမျိုးနဲ့လုပ်နေ။ဒါနဲ့ကျွန်တော်သိရလောက်တွေသွားတဲ့လူတွေကဒီနေ့ချိန်တွေမှာပြောရတော့မြို့ထဲမှာကြာအဲ့လောက်ကြီးသူတို့ကတိတ်မရှိဘူးပေါ့။ချုပ်နေရာကြီးကြာလဲ ရက်ကွက်90အဲ့ဘက်ကြီးကတော့မိုင်းမရှင်းရသေးဘူးပေါ့မိုင်းမရှင်းရသေးဘူးတန့်ရှင်းမလုပ်ရသေးဘူးဆိုတော့အလောင်းတွေကလည်းအများကြီးရှိရပေါ့နော်အဲ့လိုမျိုးတော့သူရှင်းလင်းမလုပ်နိုင်သေးဘူးအဲ့လိုပဲပြောရတယ်
UWSC ဝတ်တက်တေလာရှိုးမြို့ကိုထပ်မံဝင်ရောက်လာတဲ့ပတ်သက်ပြီးလာရှိုးဆက်ဆံရေးယုံတာဝန်ကဥညိရန်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူးရှမ်းပြည်နယ်ဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းနဲ့အစိုးရရုံးဆိုင်ရာဟိုပန်မြို့ကိုဒီနှစ်ဇန်နဝါရီလ5ရက်နေ့မှာ MNDAA အဖွဲ့တွေတင်ယူပြီးနောက်မှာဟိုပန်နဲ့ပန်လုံမြို့ကို UWSC ဝတ်တက်ဖွဲ့တွေထံလွှဲပြောင်းပေးအပ်တာရှိခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကတော့ထောင်နဲ့ချီတဲ့ဝါတက်ဖွဲ့တွေဟာတန်ရန်မြို့ကိုရောက်ရှိလာပြီးရှမ်းမြောက်ဒေသစစ်မီးတွေမကူဆက်အောင်ဆိုကာထိန်းချုပ်ခဲ့ပါတယ်ဇူလိုင်လ28ရက်နေ့လာရှိုးတိုက်ပွဲပြင်းထန်နေချိန်မှာလာရှိုးမြို့ကိုပထမအကြိမ်ဝင်ရောက်လာခဲ့ပါတယ်အဲဒီလိုဝင်ရောက်လာတာဟာလာရှိုးမြို့မှာရှိတဲ့ဝါတက်ဖွဲ့ပိုင်ကုမ္ပဏီနဲ့ဆက်ယုံတဲ့အပါအဝင်ဝါဆက်ဆံရေးယုံကမိသားစုတွေလုံခြုံရေးအတွက်ဖြစ်ကြောင်းပဋိပက္ခဖြစ်နေတဲ့ဘက်အသီးသီးနဲ့ညှိနှိုင်းပြီးမှဝင်ရောက်လာတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့တရုတ်အထူးကိုယ်စားလှယ်နေပြည်တော်ကိုရောက်နေတဲ့အချိန်မှာတရုတ်မြန်မာနယ်စပ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုစုံဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲတရုတ်အထူးကိုယ်စားလှယ်ခီးစဉ်ပေါ်တုံးသက်ချက်တွေတင်ပြပေးကြပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရအထူးကိုယ်စားလှယ်တိန့်ရှီကျွမ်းနဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းတို့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့တဲ့အပေါ်နိုင်ငံရေးအကဲခတ်တွေရဲ့အမြင်တွေကိုစုစည်းပြီးတော့ကိုငင်းချမ်းတင်ပြပေးထားပါတယ်
ချမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကို MNDA ကိုကန့်တပ်ဖွဲ့ကသိမ်းယူပြီးတဲ့နောက်မှာတရုတ်နိုင်ငံမှာကျင်းပဖို့စီစဉ်ထားတဲ့စစ်ကောင်စီနဲ့မြောက်ပိုင်းအဖွဲ့တွေရဲ့ hiking ဆွေးနွေးပွဲကိုစစ်ကောင်စီကငြင်းပယ်လိုက်တဲ့နောက်မှာတရုတ်အထူးကိုယ်စားလှယ်ကနေပြည်တော်ကိုရောက်လာခဲ့တာပါဒါဟာလာရှိုးမှာရှိတဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကိုကိုကန့်အဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်တရုတ်အထူးကိုယ်စားလှယ်ရဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်တရုတ်အထူးကိုယ်စားလှယ်ခီးစဉ်နဲ့ပတ်သက်လို့စီရေးနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကသူ့ရဲ့အမြင်ကိုအခုလိုသုံးသက်ပါတယ
်တရုတ်ကတော့ဗျသူကတော့ဒါပဲဖြစ်ဖြစ်ညီညီချင်းတွေဝင်တက်ပြီးတော့ပြောဆိုချင်တာဒါပေမဲ့မရောက်နိုင်တော့ဟိုဆုံးဖြတ်ပြီးပြီနေတူပါလေပြောနေမဆက်သွယ်တော့ဘူးမဆက်ဆံတော့ဘူးဟောမဆက်ဆံတော့ဆိုတာဒီဟိုဒီပေါ့ဒီညီညီချင်းတွေဝင်တယ်ပါလေမဆွနေတော့ဘူးဆိုတော့ပါအဲ့ဒါကိုတော့သူမင်းကပြောတဲ့အခါမှာလဲစောက်ပါရစ်ချင်နေပြောတယ်ဆိုပေမဲ့ဒါကလူတိုင်းသိနေတဲ့လိဝဲချက်ဖြစ်နေတာအဲ့ဒါကိုထုတ်ပြောလိုက်တဲ့အခါကျတော့သူကအဲ့ဒါပြောပြနေတော့ဟိုင်ဂျမ်တက်တော့ဘူးဟိုင်ဂျမ်တက်တဲ့အခါကျတော့ဒီပြောမင်းနေရတော့သူနေတဲ့ညီငယ်လူငန်းချင်းဆက်လက်သူကပုံပေါ်နေမှုအတွက်ကတော့ဆက်ကြိုးစားမှကြောင့်အဲ့ဒါကြောင့်မို့သူနေတဲ့တူတာမှကိုထုတ်လိုက်တယ်လို့ယူဆပါတယ
်စစ်ကောင်စီကတော့တရုတ်အထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုရှေ့လုပ်ငန်းစဉ်တွေအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့သလိုနှစ်နိုင်ငံကြားချစ်ကြည်ရင်းနှီးမှုနဲ့တန်တမန်ရေးဆိုင်ရာကိစ္စတွေမြန်မာပြည်တွင်းငြိမ်းချမ်းရေးနယ်စပ်တည်ငြိမ်အေးချမ်းရေးအွန်လိုင်းလောင်းကစားတွေအွန်လိုင်းလိန်ညာတာတွေတခြားငွေကြေးလိန်လည်တာတွေနဲ့တရားမဝင်လုပ်ငန်းတွေပပျောက်အောင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတာတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်နေရာတော်တော်များများမှာတိုက်ပွဲတွေပြင်းထန်နေချိန်အခုလိုတွေးဆမှုအပြီးမှာမြမနိုင်ငံရေးအပေါ်ဘလောက်ထိတက်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်လို့ဦးတန်းစိုးနိုင်ကအခုလိုဆက်ပြောပါဗျ။အ
မေအောင်မေကတော့သူနဲ့မဆက်ဆံလို့မရတဲ့ကိစ္စတွေတကယ်အများကြီးရှိပါတယ်နော်။ရှိကိစ္စလည်းနဲ့ကိစ္စတိုက်ပွဲတွေဆက်ဖြစ်နေရတဲ့အကြောင်းမှလည်းအဓိကအားဖြင့်တရုတ်ကဒီတိုက်ပွဲတွေချက်ပြီးတော့စီးရရသူစစ်တပ်ကိုဖိအားပေးဖို့တော့သူကအဲညင်အောင်သုံးပါဘူးတော့သူကတော့တစ်ခါကလည်းတိုက်တွန်းနေမှာလို့ယူဆပါတယ်အခုဆိုရှင်တိုက်ပွဲရဖြစ်နေသို့တော့လာရှုကိုလည်းဘုံကျဲအောင်လို့သူကသူကရောအဖွဲ့ကိုလာရှုကိုဝန်ခံထားတယ်လို့ယူဆပါတယ်ချင်းနေရတော့
တစ်ချိန်တည်းမှာပဲစစ်ကောင်စီဘက်ကတရုတ်စီစဉ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးမဲ့ဟိုင်ကင်ဆွေးနွေးပွဲမတက်တာကတော့လက်ရှိရှမ်းမြောက်မှာဖြစ်ပေါ်နေတဲ့စီးရဲတင်းမာမှုတွေအပေါ်ဘလို့တက်ရောက်လာမလဲဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေးလာသုံးသက်သူတို့ကအခုလိုသုံးသက်ပါတယ်။ဒီ
တော့တင်းနေစစ်ကောင်စီရောကျောင်းပိုင်းခွေရော တယ်။ဒီငယ်ပြန်လည်းကစားနေကြတာလေသူတို့အချို့မြတ်ကိုစီးတယ်။သူကျော်ဟိုတော့ရရောင်နေကြာနေရတာကဒီငယ်တက်စီရစ်နေစီရမယ်ပါ냐။ဆိုတာမျိုးလေးတန်းလေးဖြစ်နေတယ်တစ်ခါကတစ်ခါလည်းတင်းကိုလည်းရောပြီးတော့ဟိုတကုတ်ကုတ်လုံးလာတော့အမှန်တော့သတ်စင်းတူပြတာမျိုးနော်။ထောင်ဆန်းသူကြီးကိုဟိုကြားတယ်မြင်နေတယ်တက်တမဖြစ်ရှိမှုတော့လာမလား။ဒါမှမဟုတ်လည်းနဲ့ကိုထက်နဲ့တော့ထက်ရှာပြီးတော့နော်ဥမာရှာကုန်နေနဲ့နဲ့ဒီပါရှာပြီးတော့များဟုတ်လား။ဟိုတော့ဘယ်လိုပြင်းနေလဲရဲ့ဆက်လုံးလာမလားလုံးတိုင်းဘယ်လိုပေါ်လုံးနိုင်ပါမလားဒါပေမဲ့တင်ကြပေါက်ပဲလို့ဖြစ်ပါမလားဆိုတော့ဘယ်လိုရတဲ့
တေယုတ်ကိုစလဲဟာပြီးခဲ့တဲ့ဇွန်လတုန်းကလည်းလာရောက်ခဲ့ပါသေးတယ်အဲ့ဒီအချိန်တုန်းကတော့သူ့ခရီးစဉ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခွင့်မရပဲနိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့သာတွေ့ခွင့်ရခဲ့ပါတယ်ခင်ဗျာ
ဒါကတော့တရုတ်အထူးကိုယ်စားလှယ်ရဲ့ခီးစဉ်ပေါ်သုံးသက်ချက်ကိုငင်းချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ NDA အဖွဲ့ရဲ့ဥက္ကဋ္ဌနိုင်ရေးသတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄မိုင်းလအဖွဲ့ NDA ရဲ့ဥက္ကဋ္ဌဦးဆိုင်လေးဟာကန်ဆာရောဂါနဲ့မနေ့ဩဂုတ်လ၈ရက်နေ့ကကွယ်လွန်ခဲ့ပါတယ်ကန်ဆာရောဂါအတွက်တရုတ်မှာစေကူတာမှုခံယူနေရင်းနဲ့ကွယ်လွန်သွားတာဖြစ်ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါမယ
်အမျိုးသားဒီမိုကရေစီမဟာမိတ်တက်မရော NDA မိုင်းလားဖွဲ့ကိုတည်ထောင်ခဲ့သူတူဖြစ်တဲ့ဦးဆိုင်လင်းဟာအဆုတ်ကင်ဆာဝေဒနာကိုနှစ်ရှည်ခံစားခဲ့ရသူပါယောဂါကိုနှစ်တော်ကြာစေကူတာမှုပြုလုပ်နေတဲ့အချိန်ဒီလအစောပိုင်းမှာပဲအဆုတ်တချမ်းရံရဲနာကြောင့်တရုတ်နိုင်ငံမှာစေကူတာမှုခံယူနေတဲ့အချိန်မှာအခုလိုဆုံးပါခဲ့တာဖြစ်တယ်လို့ NDA အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က VOA ကိုပြောပါတယ
်လွန်ခဲ့တဲ့နှစ်နဲ့ဆက်ကျော်23နှစ်ကျော်အတွင်းဟာကင်ဆာနဲ့အဆုတ်တချမ်းခွဲထားတယ်အဆုတ်တချမ်းပဲကြံတာနော်ဒီကျော်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ခေါက်သူတည်ယူမှာတော့ကုတယ်တော့ဒီဖက်ဆုတ်ဟာနည်းနည်းယုံတယ်ယုံတော့ကုရင်းနဲ့ကုရင်းကနည်းနည်းကောင်းလာပြီကောင်းလာပြီးနောက်ဆုံးမှသူရှေးပြောင်းတာတည်ယူကရှေးပြောင်းတာဆိုပူပြီးကောင်းတဲ့ဆဲနဲ့ပြောင်းတာပြောင်းတဲ့အခါနဲ့အဲ့ဒီဆဲနဲ့ဘယ်လိုလုပ်မသိဘူးတုံးရဲထဲမှာတစ်ခါနဲ့ခန္ဓာရဲ့ကြာရှင်းသွားလို့လူနဲ့ကွယ်လွန်သွားတာကျွန်တော်23ရက်နေ့ဒီလ23ရက်နေ့ကျွန်တော်တို့လုပ်မယ်နော်အတူပါခန္ဓာတွေမိုင်းလာမှလုပ်မယ
်ဦးဆိုင်လေးဟာကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ရဲ့သမီးဖြစ်သူနန်းရင်နဲ့လက်ထပ်ထားတာကြောင့်ဖုန်ကြားရှင်ရဲ့သမက်ဖြစ်ပါတယ်မိုင်းလာမှကျင်းပမဲ့ဦးဆိုင်လေးရဲ့နာယီကိုဖုန်ကြားရှင်ရဲ့သား MNDA စီဦးစီးချုပ်ဖုန်တက်ရှင်တက်ရောက်မယ်လို့သတင်းတွေထွက်ပေါ်ပြီးမယ်မိုင်းလာပြောရေးဆိုခွင့်ရှိသူကတော့အလုံးကိုဖိတ်ကြားထားကြောင်းသာပြောပါရယ်ကွယ်လွန်သွားတဲ့ဦးဆိုင်လင်းနေရာကိုတားဖြစ်သူမိုင်းလာဒူကထလည်းဖြစ်စီဦးစီးချုပ်လည်းဖြစ်တဲ့ဦးထိန်လင်းကတာဝန်ယူသွားမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိတဲ့ဦးကြည်မြင့်ကပြောပါရယ်မိုင်းလာရက်တီချဲအနေနဲ့ဦးဆိုင်လင်းချမှတ်ထားတဲ့လမ်းကြောင်းအတိုင်းဆက်ပြီးတော့ကင်ဆွဲရက်တီမှာဖြစ်တယ်လို့သူက VOA ကိုအခုလိုပြောပါရယ
်တော့ကွယ်လွန်သွားပြီဆိုလို့ရှိရင်သူလှုပ်ထားတဲ့ငင်းချိုင်းရဲ့ဖုန်ပြေလမ်းစဉ်အကြောင်းသူဆက်လက်ရှိတဲ့တော့မယ်မြန်မာတည်ယူနေစားမှာဒီငင်းချိုင်းရဲ့လည်းဆက်လက်ထနေတော့မယ်မူရီစေဝါပပျောက်နင်းနေရေးသူကျွန်တော်တို့လည်းဆက်လက်ကြိုးစားဆောင်ရွက်တော့မယ်နောက်ကျွန်တော်တို့ဒီတွင်ရဲ့ငင်းချိုင်းရဲ့ရအောင်ကျွန်တော်တို့လည်းဆက်လက်ကြိုးစားတော့မယ်ကျွန်တော်တို့မျော်လင့်တာတော့ကျွန်တော်တို့ဒီမြန်မာပြည်ကကောင်းတဲ့ဘက်မှာလာအောင်ပြည်သူလူထုကဒုက္ခတဲ့ဘက်မှာမရောက်အောင်ကျွန်တော်တို့အဲ့လိုမျော်မှန်းနေတယ
်ဦးဆိုင်လင်းဟာဗမာပြည်ကွန်မြူနတီပါတီဘကပ815စစ်တီတာရဲ့တပ်မတူဖြစ်ပြီးတော့1989ခုနှစ်အတွင်းကိုကန့်နဲ့ဝါတက်ဖွဲ့လိုနီးသူဘကပကနေခွဲထွက်ခဲ့တဲ့သူဖြစ်ပါတယ်ဒီနောက်မျိုးသားဒီမိုကရေစီမဟာမိတ်တက်မရော NDA ကိုတည်ထောင်ခဲ့ပြီးစစ်အစိုးရနဲ့ငြင်းငြင်းရယူခဲ့ပါတယ်နောက်ပိုင်းမှာမိုင်းလာကိုအထူးဒေသ၄ဖြစ်သတ်မှတ်ပေးခဲ့ပြီးစစ်တပ်နဲ့အပြည့်ရတာ35နှစ်ရှိခဲ့ပြီလည်းဖြစ်ပါတယ်စီးနိုင်ငံရေးလီလာသုံးသက်သူဦးတန်းစိုးနိုင်ကတော့ကွယ်လွန်သွားတဲ့မိုင်းလာဥက္ကဋ္ဌဦးဆိုင်လင်းဟာမိုင်းလာအတွက်အဖိုးတန်တဲ့လူတူဖြစ်ပြီးတော့မိုင်းလာဒေတာဖွံ့ဖြိုးတိုးတက်အောင်လုပ်ခဲ့သူဖြစ်တာမို့သူတည်ဆုံးတာဟာမိုင်းလာပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မှတ်ချက်ပေးပါရယ်
။ဒီပိုင်းလည်းကိုလွန်သွားတဲ့ကိစ္စကတော့နော်မိုင်းလာအဖွဲ့အနေနဲ့မိုင်းလာဒေတာအနေနဲ့တော့ကြီးမားတဲ့ဆုံးရှုံးမှုလို့ပြောမှာပါပဲ။ဘာကြောင့်လဲဆိုတော့မိုင်းလာဒေတာကုလို့ညီငယ်ရတာနောက်ပြီးတော့ဒီဝိုင်းကကွန်ပျူတာတက်လာတဲ့ကိစ္စတွေအူဆိုင်လင်းရဲ့ကောင်းဆောင်မှုအောင်မှာဖြစ်လာတာဖြစ်ပါတယ်။ချမ်းတဲ့အခါညညရေးက မိုင်းလာရဲ့တည်နေမှုတွေရေးကြည့်တယ်လေအဲ့တော့အဲ့ဒီရှမ်းတဲ့အခါညီညွတ်အောင်လုပ်ပေးနိုင်တယ်အဲဘုအဲ့ဒီဒေတာတွေမှလည်းစီရေးဩဇာနိုင်ငံရေးဩဇာကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မိုင်းလာပြည်သူလူထုအတွက်တော့ဒါကတော့ဒီခွဲစရာကောင်းတဲ့ကိစ္စပါ
လက်ရှိမှာတော့ကွယ်လွန်သွားတဲ့ NDA ဥက္ကဋ္ဌဦးဆိုင်လင်းရုပ်ကလပ်ကိုတရုတ်နိုင်ငံကနေမိုင်းလာမြို့ကိုပြန်လည်တည်ဆောင်မှုလှုပ်ဆောင်နေတယ်လို့ပြောပါရရှင်
။ဒါကတော့ NDAA မိုင်းလာအဖွဲ့ဥက္ကဋ္ဌဦးဆိုင်လင်းရဲ့နိုင်ရေးသတင်းမင်းများတစင်အောင်တင်ပြပေးခဲ့တာဖြစ်ပါရရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါရရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် voe american အတန်းရဲ့2024ခုနှစ်ဩဂုတ်လ9ရက်တောက်ကြနေညချမ်းမြန်မာဘာသာအစီအစဉ်တွေကို american ပြည်တော်စု washington dc မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါတူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။လူတွေရဲ့နေစာတူဝါရှင်သန်နေထိုင်မှုတွေမှာမေတ္တာတရားပွားများပြီးတော့သတိနဲ့စင်ကျင်ထိမ့်သိမ့်နေထိုင်နိုင်အောင်တင် जा ပြသပေးနေတဲ့ဗုဒ္ဓရဲ့တရားတော်ကိုမြန်မာနဲ့ကမ္ဘာတဝန်းမှာပြန့်နှံ့စေခြင်းပါတယ်လို့နိုင်ငံရခြားအထည်သာသနာပြန့်ပွားရေးကြိုးပမ်းနေတဲ့သီလရှင်ဒေါက်တာသင်္ကာကီရီကမိန့်ပါတယ်သိမကြသေးခင်တုန်းကအမေရိကန်ပြည်ထောင်စုကိုသာသနာပြုခီးစဉ်ဖြစ်လောက်ရောက်ရှိလာတဲ့ဒေါက်တာသင်္ကာကီရီကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
တင်ကတီဗီတမီတော်တို့ရဲ့ VOE Studio ထိလာပြီးတော့အခုလို့အချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးများကြီးတင်ပါတယ်ဥတင်ပါတယ်ခင်ဗျာ
ဆရာလေးရလည်းကျေးဇူးတင်ပါတယ်ဆရာလေးဒီမှာလာပြီးတော့ဆရာလေးရဲ့ knowledge တွေရဲ့အတွေ့အကြုံတွေကိုပြောဆိုခွင့်ဖြေချခွင့်ပြုရတဲ့ကျေးဇူးတင်ပါတယ်ဟုတ
်တယ်ပါခင်ဗျာဆရာလေးကအခုအမေရိကန်ပြည်အောင်စုမှာလာပြီးတော့ဟိုသာသနာပြုတယ်လို့သိရပါတယ်ဆိုတော့ဆရာလေးဒီကိုလာရတဲ့ခရီးစဉ်ပေါ့နော်ဘယ်နေရာတွေကိုသွားပြီးတော့ဘယ်လိုနေရာတွေမှာဘယ်လိုသာသနာပြုအလုပ်တွေကိုလုပ်နေလဲဆိုတာကိုတပိတော့အရင်ဆုံးပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဆရာလေးကိုအိန္ဒိယနာကဆရာလေးရဲ့တက္ကမတယောက်ကဆရာလေးကိုစပွန်ဆာပေးပြီးတော့နှစ်နှစ်တစ်ခါအဲ့လိုခေါ်ပါတယ်ခေါ်ပြီးတော့ဆရာလေးဒီတစ်ခါလာတာ၄ချိန်မြောက်ဖြစ်ပါပြီ။အဲသူကကျွန်တော်ဆရာလေးကို sketch ပြုလို့ share ဆွဲပေးတယ်။ဟိုတက်ကတိုးတဲ့အန်နာဘတ်တက်ကတိုး၊ Lansing တက်ကတိုး၊အဲ့လိုမျိုးသူတို့ဘာသာရေးနဲ့ဆိုင်တဲ့အသင်းဖွဲ့ပေါ့။အဲ့ဒီဒီမှာဆရာလေးကိုဘုဒ္ဓဘာသာနဲ့ပတ်သက်ပြီး၎င်းသူတို့နေ့စဉ်ဘဝတွေဖြတ်တန်းခဲ့တဲ့ stress တွေဘယ်လိုဖြေဖြောက်မလဲဆိုတဲ့ mindfulness ကို focus လုပ်တဲ့နည်းလေးတွေပေါ့။ပြီးရင် loving kindness ကိုဘယ်လိုနေ့စဉ်ဘဝမှာ apply လုပ်မလဲပေါ့။အဲ့လိုလေးတွေကိုဆရာလေး sharing လုပ်ဖို့ရောက်လာတာဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာ။ဆရာလေးဆော့ဆော့ပြောလာတာဆရာလေးဒီလိုလာတာစတုတ္ထအချိန်မြောက
်ဟုတ်ကဲ့ပါ
ကျွန်တော်ဆရာတို့ပြီးခဲ့တဲ့အခေါက်တွေတော့လည်းအလားတူပဲဆရာလေးကဒီနိုင်အမေရိကန်မှာရှိတဲ့တက္ကသိုလ်တချို့မှာလာပြီးတော့ဒီလိုဆွဆွပြောသွားတဲ့အကြောင်းအရာပေါ့လေ
ဆို
တာသနာဟိုဗုဒ္ဓဘာသာဆိုပေမဲ့လည်းအဓိကကလက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ပြောတာလို့နားလည်ပါတယ်
ဟုတ်တယ်လက်တွေ့ဘဝသူတို့နေစဉ်ဘဝတွေမှာဖြတ်တန်းနေရတဲ့ဟိုပေါ့နော် struggle life လေးတွေမှာဟိုသူတို့ loving kindness နဲ့ဖြစ်လာတဲ့stress တွေဘယ်လို overcome လုပ်မလဲဆိုတာလေးတွေကိုတို့ဆရာလေးက highlight လုပ်ပြီးတော့ပြောပါတယ်။တချို့တက္ကသိုလ်တွေကြတော့ကျောင်းသားလေးတွေကတက္ကသိုလ်ကျောင်းသားလေးတွေကျောင်းသူတွေမီးတဲ့သူရဲ့ theory လေးလည်း position point ကနေဖြည့်ပေးရတာလေးတွေလည်းရှိပါတယ်
။အဲ့ဗုဒ္ဓဘာသာရဲ့ဒါအခြေခံမေတ္တာတရားပွားများတဲ့နည်းလို့နားလည်ပါတယ်။နောက်တရားကျင့်ကြံတဲ့ကိစ္စတွေ
ဟုတ်ဟုတ်နေ့စဉ်ဘဝလေးမှာမေတ္တာတရားလေးတွေနဲ့ပေါ့နော်ဟိုသာဘရောသူရဲ့နေခွန်းတွေမူတည်လာပြောမယ်ဆိုရင်ဒေါသထွက်နေတဲ့လူတယောက်ကိုသူတို့ဘယ်လိုမေတ္တာပို့မလဲမပို့နိုင်ဘူးပေါ့နော်အဲဒါဆိုဆယ်လေးကပြောလိုက်တဲ့လမ်းကြောင်းကို ultrasound ပွားရင်မပြောဘဲနဲ့တော့ဒါမေတ္တာစပို့မယ်ဆိုရင်ကိုအရင် admire ဖြစ်တဲ့လူနဲ့စပြီးပို့လိုက်ပါအဲ့ဒီကနေတဆင့်တက်တက်ပြီးတော့ကိုရဲ့ဟိုပေါ့နော်မေတ္တာပွားနေလို့တဖြည်းဖြည်းနဲ့ချမ်းသာပါစေကျမ်းမာပါစေဘေးရန်ကင်းပါစေအဲ့ဒီလိုနဲ့တဖြည်းဖြည်းတွားရင်တွားရင်နဲ့အိမ်ရောက်သွားမယ်ရွာလေးမြို့လေးနဲ့ဒီကဘာတီရောက်သွားမယ်ဆိုတဲ့အနည်းလေးတွေပြောပြပါတယ်ဟုတ်ကဲ
့ဆရာလေးအခုလိုသာသနာပြုနေတာဘယ်လောက်ကြာပါပြီလဲခင်ဗျာ
ဆရာလေးဟိုတွားနေတာကတော့အမေရိကန်ကိုလာနေတာတော့2015 16 23ပေါ့၄ခါရှိပါပြီဟုတ်ကဲ့
အမေရိကန်မဟုတ်ဘဲနဲ့တခြားနိုင်ငံတွေရောဆရာလေးသွားပြပါသလားနောက်ဆရာလေးကိုယ်တိုင်ကောဟိုနိုင်ငံခြားမှာပဲဟိုပညာသင်ထားတယ်ဆိုတာလည်းသိရတော့လေအဲ့ဒါလည်းပြောပြပါဦးခင်ဗျာ
ဟုတ်ကဲ့ဆရာလေး2008ကနေ2015ထိကတော့အိန္ဒိယပန်ဂျာပီတက္ကသိုလ်ပတ္တယလာပေါ့ပန်ချပီနဲ့ပန်ချပီတက္ကသိုလ်ပတ္တယလာမြို့မှာအဲ့မှာ2008-15ထိမာစတာဘွဲ့နဲ့ PhD ဘွဲ့ကိုယူခဲ့ပါတယ်ဟုတ်ရောက်ခဲ့မှုတဲ့နိုင်ငံတွေကတော့ခုလိုသာသနာပြုရေးတော်လကောင်ဟိုပေါ့နော်လင်းတင်းတော်သွားတာတော့ဆယ်နိုင်ငံလောက်တော့ရှိပါတယ်ဟုတ်ကဲ့ဒီမှာပြဆိုဆရာလေးကမြန်မာနိုင်ငံမှာရောဆရာလေးဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဗာရီသာသနာပြုလုပ်ငန်းတွေလုပ်နေတာရှိပါတယ်ခင်ဗျာ အာဟုတ်ကဲ့ခုလက်ရှိမှာတော့ဆရာလေးကကျွမ်းလာဗုဒ္ဓတက္ကသိုလ်မှာဆရာလေးပမောက္ခဖြစ်နေ BA တန်းနဲ့ MA တန်းရေကိုစာရေးပို့ချနေပါတယ်ဗုဒ္ဓဆရာပြေးပြီးပြီးရင်နေပေါ်နိုင်ငံမှာ PhD လုပ်နေတဲ့တချို့ကျောင်းသားလေးတို့လည်း supervisor လုပ်ပေးနေပါတယ်ဟုတ်ကဲ့ပါ
ဆိုတော့ဆရာလေးကဒါဘယ်လိုပဲပြောပြောမြန်မာနိုင်ငံကနေပြီးတော့မှဒီနိုင်ငံဟိုဒီအမေရိကန်လိုဒီတော့အမေရိကန်ပြည်အောင်စုလိုနိုင်ငံတစ်ကြီးတစ်ခုကိုလာပြီးတော့သာသနာပြုနိုင်နေဆိုတာကဒီတပည့်တော်လိုမြန်မာပြည်ကဒီဆရာလေးတို့လူတွေကတကယ်တော့ရှားပါတယ်အများကြီးမရှိပါဘူးဗျာဆိုဆရာလေးကိုယ်တိုင်ကအခုလိုမျိုးဒါဒီမှာမကြာလာပြီးတော့ဒီလိုသာသနာပြုရဲဆိုတာကဘယ်လောက်ထိဆရာလေးဒါကိုယ့်အတွက်အရေးကြီးတယ်လို့ယူဆပြီးတော့ဒီအလုပ်ကိုလုပ်ဖြစ်တယ်လို့လုပ်ဖြစ်တယ်ဆိုတာလည်းပြောပြပါဗျာ
ဟုတ်ကဲ့ပါဆရာလေးရဲ့ focus ကကျတော့ဆရာလေးရဲ့အော်ပေါ့နော် science တကြောင်းကြောင်းပဲဖြစ်ဖြစ်ဆယ်လေးရဲ့အကြံပေးဟိုလမ်းကြောပေါ်မှာပဲဖြစ်သူတို့စိတ်ထဲကိုနှစ်ဝမ်းသွားပြီးတော့ meditation ကိုစိတ်ကို mindfulness ရအောင်ယူတာပဲဖြစ်ဖြစ်စေသူတို့နေ့စဉ်ဘဝလေးတွေဖြတ်တန်းသွားတာပဲဖြစ်ဖြစ်စေနီးလေးကောင်းကောင်းလေးရသွားတယ်ဆိုရင်သူတို့ဘဝလေးတွေငြိမ်းချမ်းသွားတယ်ဆိုဆယ်လေးချိန်နှက်ပါတယ
်ဆိုတော့ဆယ်လေးအခုသာသနာပြုနေတဲ့စစောကပြောရတာမေတ္တာတရားပွားများတာတို့နောက်လူရဲ့စိတ်ကိုဟို
control
ပြီးတော့ပေါ့နော်ဒီလက်တွေ့နေ့စဉ်ဘဝကျင်နေတဲ့နေရာမှာဘယ်လိုအကောင်းဆုံးဖြတ်တန်းမလဲဆိုတော့ပြောတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကဟိုအမေရိကန်ပြည်အောင်စုနိုင်ငံမျိုးမှာဆိုလူတွေကဖြည်းဖြည်းမွေတိတ်ညာကြတယ်မြန်မာနိုင်ငံလည်းများပါတယ်လေဟိုလူတွေမှာတော့တတိကျေလည်ကြတဲ့အခါမှာတော့အမှုတွေကလည်းများကြတယ်ဆိုတဲ့ခါကြတော့ဆိုတော့အဲ့ဒါကိုလက်တွေ့အကျဆုံးနဲ့အကောင်းဆုံးဖြတ်တန်းဖို့ဆိုလို့ရှိရင်ဆရာလေးအနေနဲ့ဆရာလေးကသာသနာပြုနေတဲ့လမ်းစဉ်နဲ့ပဲပေါ့နော်ဘလို့များအကြံပေးပြီးတော့ပြောပြနိုင်လဲဆရာလေး
ဆရာလေးကတော့ဟောမေတ္တာပို့နည်းရလဲလွယ်ပါတယ်တတော်လေးအလုံးချမ်းသာကြပါလေချမ်းသာကြထားပါတော့ကိုယ့်ရဲ့အမှန်ရအဖြစ်ဆုံးအမိနဲ့ဖေပေါ့နော်အမိချမ်းသာပါစေမိချမ်းသာပါစေမိရန်ခင်ပါစေအဲ့ဒီနည်းတူပဲဆရာလေးတို့မိုးလင်းလို့အိယာထားတယ်ပဲဖြစ်ဖြစ်အိယာဝန်ခံနည်းမှာပဲဖြစ်ဖြစ်ဟိုခန္ဓာကိုယ်ဘာဝင်လေထွက်လေလေးကိုပေါ့နော်ဝင်လေထွက်လေကိုပဲနာတိဖြာမှာစိတ်ကလေးထားပြီးတော့ဝင်သွားတယ်ထွက်သွားတယ်အဲ့လိုမျိုးစိတ်ကို short ချလိုက်ပြီးတော့အဲ့ဒီနည်းနဲ့လေ control လုပ်ပြီးတော့တနေ့ 5 မိနစ်လောက်ပဲဖြစ်ဖြစ်စိတ်ကိုထိန်းသွားနိုင်မယ်ဆိုရင်နေ့စဉ် used to လေးဖြစ်သွားမယ်ဆိုရင်အဲ့ဒါကလေကိုယ့်ရဲ့ inner level ပေါ့စိတ်ပိုင်းစိတ်ရဲ့ဆွမ်းအားတွေထက်သွားမှာဖြစ်ပါတယ်အဲ့ဒီနည်းနဲ့လေကြော်ဖြတ်လို့ရပါတယ်လို့
ဟုတ်ကဲ့ဟုတ်ဆိုတော့ဒီသာသနာပြန့်ပွားရေးအတွက်ဆရာလေးနောက်ထပ်ကောဘာတွေလုပ်ဖို့စဉ်းစားထားတာရှိပါလဲ
ဆရာလေးကကျတော့ပညာရေးလိုင်းကိုစိတ်ဝင်စားရဲဆိုတော့ဟိုဒီကိုတက်တဲ့ရရှိထားတဲ့ပညာလေးနဲ့ပြန်ပြီးမျှဝေထားတာကိုကြောင့်မို့ကျောင်းသားလေးတွေ၅ယောက်ပဲဖြစ်ဖြစ်၁၀ယောက်ပဲဖြစ်ဖြစ်ပညာရေးတက်သွားပြီးတော့ကမ္ဘာအလယ်မှာသူတို့ရဲ့သာသနာပြုလုပ်ငန်းတွေသူတို့ဘဝနည်းစဉ်ဖြတ်သန်းမှုတွေပညာပြည့်စုံသွားမယ်ဆိုဆရာလေးလိုချင်တဲ့ပီတိတစ်ခုဖြစ်ပါတယ်ဟုတ်ကဲ့
တင်ပါဗျာနောက်တစ်ခုကတော့မေးချင်တာဆရာလေးနေတဲ့ဒါနိုင်ငံရဲ့ခြားမှာလာရဲဆိုတော့ကိုမိခင်ဘာသာစကားလည်းပြောရတော့တာမဟုတ်ဘူးလေဒီလိုမျိုးပို့ချရဲဆိုတဲ့နေရာမှာဆိုတော့ဆရာလေးဒီလိုအခြေအနေထိရောက်အောင်ဘာတွေကြိုးပမ်းခဲ့ရလဲဆရာလေးရဲ့အထောက်အမှုလေးတွေလည်းပြန်ပြီးတော့မျှဝေကြောပြပါဗျာ
ဆရာလေးကငငယ်တည်းကဟို17နှစ်တုန်းကဒီကရှင်ဖြစ်လာတာဆိုတော့အဲ့ဒီစကိုင်းတမိတ်ထုံးမှာ နိုင်ငံသားတွေလာတဲ့အခက်ကလေအဲဆိုတော့ဆယ်လေးရလိုက်ပြီးတော့ရှင်းပြရင်းနဲ့ broken ပေါ့နော်ရန်ခရစ်စီဖြစ်ခဲ့တာပါအဲလိုနီးနေပဲသူတို့ဆီကနေတင်ယူလိုက်ကိုကပေးလိုက်အဲလိုနီးနေတခုဖြစ်ခဲ့တယ်ပြီးတော့ဟိုဗုဒ္ဓစာပေပြီးတော့ဟိုရောလိုက်ဆိုင်လိုက်ဆိုင်နဲ့ဆယ်လေးတစ်ဖြည်းဖြည်းနဲ့ I don't know myself တစ်ဖြည်းဖြည်းနဲ့အဲလိုမျိုးဖြစ်လာခဲ့တယ်လို့ပဲပြောပြရစေကျေးဇူးရှိကြတဲ့เสียเสียตมายเนี่ยเหมือนจะติดเลยเฉลยอันตรายขึ้นไปได้ครับโอเค
ทีโลနိုင်ငံရဲ့ชาติลาโบมาอ๋อเสียนี่แค่ๆจုံไม่ได้หรอกใช่ป่ะล่ะครับครับ
โอเคทีโลก็ไปอกุเลยลิ้นแล้วก็จุ๊ยဖြတ်ခဲ့อ่ะว่าอะเทมจุ๊ยกันเน
ี่ยเต็มครับ
ครับจังๆไปมา
สรุปทีโลอกุสุอกุเสียนี่เจอรู้สุดาลิ้นแล้วก็ตาอจุ๊ยเนี่ยตาไปแล้วตายได้แค่ๆนี่ရှိတယ်สรุปทีโลแค่ๆจ้าเนี่ยที่ตาธนาปิ้วปูอ่ะเสียนี่ถั่วบลาเนี่ยยีจีบาเลยครับ
ยีจีပြောရမှာပေါ့နော်ကိုယ့်ရဲ့မြတ်စွာဘုရားရဲ့သာသနာကိုယ့်ရဲ့ပါရမီလည်းပါတယ် talent လည်းနည်းနည်းရှိရကြမို့သွားပြီးရမယ်အခွင့်အရေးလည်းရှိကြတဲ့အခါကျရှင်လေးသွားရတာဦးလည်းဂျင်းနဲ့နှစ်သိမ့်ဖြစ်တယ်သွားလို့ရလာတဲ့သူ့ဘက်က respect ကိုလည်းရှင်လေး appreciate ဖြစ်ပါတယ်အဲဒါကြောင့်မို့လို့ရှင်လေးဒီဟာကိုသွားရှင်နေပေါ့နော်နောက်လည်းအခွင့်အရေးရှိရင်သွားပါဦးမယ်ပေါ့အဲ့လိုမျိုးလေးနဲ့ပဲရှင်လေးသူတို့ရဲ့တက်ကကိုလည်းရောက်စေချင်တယ်လေသူတို့ရဲ့ဘဝလေးကိုနှိမ်ချစေချင်တယ်ဟို meditation လေးဖြစ်ပြီးတော့ mindfulness လေးတွေရသွားတာကိုလည်းဖြစ်စေချင်တယ်အဲ့ဒီနည်းနဲ့ပဲဆက်ပြီးချိန်တတ်တာပါကိုယ့်အတွက်ကကျတော့ဟိုပေးလိုက်ရတဲ့ PT ကိုသဘောကျတယ်နော်ဆရာလေးတို့ငယ်ငယ်တုန်းကဆိုတာတွေကဟိုအိမ်မထဲမှာတော့မမခဲ့ရဘူးအကြောင်းတရားတွေကိုအရှိရှိရပြုခဲ့တဲ့စေတနာဖြူစင်မှုလေးတွေကဒါအကြောင်းဆက်ဆက်သွားတာပေါ့အဲ့လိုမျိုးလေးတွေနဲ့ပဲသူတို့လည်းရှေ့ကောင်းကောင်းသွားပြီးနောက်တည်ပြန်ကောင်းသွားစေခြင်းနဲ့ဆန္ဒရရှိတာပါဟုတ်ကဲ့ပ
ါဆရာလေးတပည့်တော်တို့ရဲ့ view ဒါစတူဒီယိုရုံးနဲ့ထီလို့လာပြီးတော့အချိန်ပေးပြီးတော့အခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာလေးကလည်းအားလုံးပဲမေတ္တာပို့ပါတယ် POE Wine Order အားလုံးကိုလည်းဆရာလေးထူးကျေးဇူးတင်ပါတယ်ပြောရည်ဝိုင်းတော်တို့နဲ့အထူးတကားကဘာကြီးအားလုံးနဲ့ကျမ်းမာချမ်းသာငြိမ်းချမ်းပြည့်တာတရားရည်နဲ့တတိတရားရည်နဲ့ဖြတ်သန်းနိုင်ကြပါစေလို့လိုရာပန်းနိုင်ရောက်ပါစေလို့ဆုတောင်းအပ်ပါသည်ပြည့်စုံပါစေ
American ပြည်ထောင်စုကိုသာသနာပြုခီးစဉ်လာရောက်ခဲ့တဲ့ဒေါက်တာသိန်းကာတီရီကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အစပိုင်းမှာဆရာလေးရဲ့ဘွဲ့နာမည်ကိုမှားယွင်းဖတ်ရှုမိတဲ့အတွက်တောင်းပန်ပါတယ်။အခုဆက်ပြီးတော့တူတာဆောင်လေ American တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒုသမ္မတကမလာ Harris ဒီမိုကရက်သမ္မတလောင်းဖြစ်လာတာကြောင့်အမျိုးသမီးလူနည်းစုဝင်တွေလူငယ်အများအပြားလာမဲ့ရွေးကောက်ပွဲမှာမဲပေးလိမ့်မယ်လို့မျှော်လင့်ကြောင်းမဲဆန္ဒရှင်တွေကတုံ့တက်ပါတယ်အထူးသဖြင့်မဲဆွဲစည်းရုံးတဲ့အခါမှာတယောက်နဲ့တယောက်နာကျင်ထိခိုက်စေတဲ့အသုံးနှုန်းတွေရှောင်ရှားကြဖို့ကိုလည်းထောက်ပြပါတယ်ဒီသတင်းပတ်ရဲ့သုတဆောင်လေအမေရိကန်တခွင်မှာကိုအောင်အောင်ကတင်ပြပေးထားပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှမထင်မှတ်တဲ့နိုင်ငံရေးပြောင်းလဲတွေလည်းဖြစ်နေပါဗျ။အမေရိကန်အဓိကပါတီကြီးနှစ်ရက်ကကိုယ်စားလှယ်လောင်းတွေပထမဆုံးအကြိမ်စကားဆက်ထုတ်ပွဲကျင်းပပြီးချိန်မှာဆိုရင်ဒီမိုကရက်တီအတွက်စိတ်ပြတ်အားရော့စရာပါ။ဒါပေမဲ့လည်းဒီအချိန်နေတာရှည်မခံခဲ့ပါဘူး
။မကြတဲ့ခရဘဲဒီသူတို့ရွေးကောက်ပွဲဘိုင်ဒန်နဲ့ဖော်မာထရမ့်debate လုပ်တဲ့ချိန်မှာတော်တော်လေးမြင်နေရတဲ့ former Donald Trump ကနေအနိုင်ရရှိတဲ့ဘက်ကိုအများကြီးဆွဲဆောင်မှုရှိတယ်။ဒါပေမဲ့အခု Kamala Harris ကိုသူတမရရောင်းနေရာမှာရွေးပြီးအချင်းအဖြစ်ဒီတော်တော်များများတော့သူတို့ရဲ့ဘလိုပြောမလဲဆိုရှင်တော်တော်များများပို့ပြီးတော့မဲပေးချင်တဲ့စံတရှိလာမယ်လို့တော့မိချမ်းမျှော်လင့်တယ်အထူးသဖြင့်သူရဲ့ဒီvice president ဒီ team ဘောဘကိုရွေးပြချက်ဖြစ်လဲဒီလူအရင်တော့မဲမပေးချင်တဲ့လူငယ်တွေရောအမျိုးသမီးတွေရောအခုဆိုတော့ပို့ပြီးတော့မဲပေးချင်တဲ့စံတရှိလာမယ်လို့တော့မျှော်လင့်ထားပါတယ
်ကမလာဟဲရီစ်ဟာအမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုတိယသမ္မတအဖြစ်2022ခုနှစ်ဇန်နဝါရီ20မှာကြံ့ကျင်ခဲ့ပါတယ်ဒုသမရဟာအထက်လွှတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်တာကြောင့်အထက်လွှတ်တော်အတွင်းဥပဒေပြုရမှာဝင်ရောက်မဲပေးလို့ရပါတယ်။ဥပဒေအတည်ပြုဖို့ Republican နဲ့ Democrat ကြားမဲရလက်ချင်းတူတဲ့အခါမှာ Democrat တဦးဖြစ်တဲ့ဒုသမရ Harris ဟာစံချိန်တင်လောက်အောင်အချိန်ကြီးများစွာဝင်ရောက်မဲပေးပြီးတော့ ပုပ္ပရေတွေကိုအတည်ပြုခဲ့ရမှာနှစ်ပေါင်း200အတွင်းအများဆုံးဖြစ်ခဲ့ပါတယ်ကမလာဟဲရစ်စာ2019ခုနှစ်မှာဒီမိုကရက်အထက်လွှတ်တော်အမတ်ဖြစ်လာတာပါအထက်လွှတ်တော်အမတ်ဖြစ်နေချိန်မှာတရားရေးလွှတ်တော်ကော်မတီမှာပါဝင်ခဲ့တယ်လို့ထောက်လှမ်းရေးကော်မတီမှာလည်းတာဝန်ထမ်းဆောင်ခဲ့ဘူးပါတယ်2010တုန်းကတော့ဟဲရစ်စာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှေ့နေချုပ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်ရှေ့နေချုပ်တာဝန်ထမ်းဆောင်နေချိန်မှာမူရစ်ဆေးဝါးရောင်းဝယ်တဲ့ဂိုင်းတွေကိုလိုက်လံနှိမ်နင်းခဲ့တယ်လို့နစ်နာခဲ့သူအမေရိကန်တွေဘက်ကခုခံကာကွယ်ရင်းအလုံးအတွက်ဒေါ်လာဘီလီယံနဲ့ချီရောကြီးငွေရရှိအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ကျွန်တော်မမေရှိုက်ကိုရီးယားလည်းပဲဒါဟိုအမေရိကန်ပြည်အောင်စုမှာလာပြီးတော့ရွှေပြောင်းအခြေချနေထိုင်သူတူဦးဖြစ်တဲ့လူနည်းစုဝင်ပေါ့နော်။အဲကမလာဟဲရစ်ဆိုလို့ရှိရင်လည်းပဲအဖေကတော့လူမဲအမေကတော့ဒါကျွန်တော်တို့မြန်မာနိုင်ငံနဲ့အိန္ဒိယအိန္ဒိယနိုင်ငံကဆိုတဲ့အခါကျတော့ကိုကဒီမှာလူနည်းစုဝင်တယောက်အနေနဲ့ပေါ့လေ။နောက်အမျိုးသမီးလည်းဖြစ်တဲ့ခါကျတော့ဒီဒုသမရကမလာဟဲရစ်ရဲ့အနေအထားပေါ့ဒီရွေးကောက်ပွဲမှာဘယ်လိုထင်ပါလဲ
။မိန်းကလေးတယောက်အနေနဲ့ကြည့်မယ်ဆိုရင်သူ့မှာလည်းလုံအားလုံနိုင်စွာကန်နိုင်စွာရှိလို့ပဲဒီနေရာကိုရောက်လာတာဖြစ်တယ်။ဒါပေမဲ့လူပြောတဲ့အတိုင်းပဲ minority ဖြစ်တဲ့ခါကျတော့သူ့ကိုအလိုမျိုး vice president နေရာချီတောင်ရောက်လာနိုင်တယ်ဆိုလို့ရှိရင်ဒီအမေရိကမှာရှိတာအထဲမဟုတ်ပဲနဲ့တကဘာလုံးမှာရှိတဲ့လူတွေကသူတို့တော်တယ်တတ်တယ်စူးစားတယ်ဆိုလို့ရှိရင်သူတို့နေရာဒီလိုမျိုးနေရာရနိုင်တယ်ဆိုတော့အရန်ကောင်းတဲ့အချက်ဖြစ်တယ်ပြီးတော့ဒီသူသူတမ္မရနေရာမှာသူ့နေရာပေးလိုက်ချင်းသူ့တမ္မရနေရာနေရာပေးလိုက်မယ်ဆိုလို့ရှိရင်ဒီ voter တွေကလည်းဒီ main ကလေးအများစုလည်း minority voter တွေလည်းသူ attraction ရှိလာမယ်လို့တော့မျှော်လင့်တယ်
မမေဆိုင်ကဒါအမေရိကမှာဒါမဲပေးလို့ရနေတယ်ဆိုတဲ့အခါကျတော့ကိုယ်သာမဲပေးမယ်ဆိုလို့ရှင်ပေါ့လေဘလို့တမရမျိုးကိုကိုရွေးချယ်မဲပေးမယ်လို့ထင်ပါလဲ
မေဆိုင်ကကျတော့ဒီကျောင်းနဲ့အခုတက်နေလို့ဆိုတော့ဒီinternational post ဆန်တဲ့ဟာရဲ့ပြီးတော့ domestic မှာလည်းဒီအလိုမျိုး inflation economic ဖက်ကိုအမြဲမြဲတတအဲ့လိုမျိုးဒီ domestic affair ကိုပဲလို့အရေးကြီးဆိုင်ပြီးတော့မှ international affair ကိုကြီးမဆိုင်တဲ့လူရယ်ပြီးတော့မှဒီဒီ party တခုဒီ international affair နဲ့ domestic affair အမြဲမြဲတတလုပ်ပေးနိုင်တဲ့လူအဲ့လိုမျိုးတော့မဲပေးဖို့မျှော်လင့်ထားပါတယ
်ဒီနေ့ချင်းပမဲ့ရွေးကောက်ပွဲကာလမှာ Republican သမ္မတလောင်း Donald Trump တနက်နေ့ပြစ်ခတ်လှုပ်ကြံခံရပါတယ်တိုင်းမဲလေနေရွက်ကိုသာထိပ်ပြီးတော့အသက်ဘေးကလွတ်မြောက်ခဲ့ပါတယ်။နိုင်ငံရေးဘဝရာချင်းသဘောထားမတိုက်ဆိုင်ကြပေမဲ့လည်းအခုလိုပြစ်ခတ်လှုပ်ကြံမှုကတော့သမ္မတဂျိုးဘိုက်ဒန်အပါအဝင်အားလုံးကစန့်ကျင်ရှုတ်ချပါတယ်။အခုလိုအသက်ဘေးလှုပ်ကြံတာတွေအထိဘာကြောင့်ဖြစ်လာတာပါလဲ။ဘယ်လိုသင်ခန်းစာတွေယူနိုင်မှာပါလဲ
။ Former President Trump နဲ့ assassination အသက်ကဘူးဖြစ်ပျက်ကိုကျွန်တော်တို့တွေ့ခဲ့တယ်။ဒါမဲ့ဒီဟာအမှန်ပါတော့ထူးဆန်းတဲ့အရာမဟုတ်ပါဘူး။ဘာလို့ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့လိမ့်နှစ်ငါးနှစ်6နှစ်ကိုကျွန်တော်တို့ပြာကြည့်မယ်ဆိုလို့ရှိရင်ဒီ rhetoric ပေါ့လေကျွန်တော်တို့အပြောအဆိုစကားလုံးသုံးတဲ့ဟာတွေရယ် individual တယောက်ပုဂ္ဂိုလ်အနေနဲ့သုံးတဲ့ဟာတွေကတော်တော်ကိုလူထိတဲ့အနာကျင်စေတဲ့အသုံးထုံးတွေကျွန်တော်တို့တော်တော်သုံးလာတာကိုကျွန်တော်တို့တွေ့ရတယ် former presidentကိုယ်တိုင်ပြီးတော့လည်းကျွန်တော်တို့ဒီ Congress မှာ Senators Congress မှာတချို့တွေကအဲ့ဒီနောက်ကိုလိုက်ပြီးတော့မှပြောလာခဲ့တာကိုကျွန်တော်တို့တွေ့ရတယ်ဒီမှာပဲကျွန်တော်တို့ပြန်စဉ်းစားဖို့လို January 6 2021မှာဖြစ်ပျက်ကိုကျွန်တော်တို့ပြန်စဉ်းစားဖို့လို့အဲ့ဒါလည်းဒီ violent အကြမ်းဖက်မှုတွေပါပြီးတော့လည်းတခြားနေရာမှာအများကြီးကျွန်တော်တို့တွေ့ခဲ့တယ်မစ်ချီဂန်တို့ဒီကယ်လီဖိုးနီးယားတို့မှာသူတို့ Senators တွေကိုတတ်ဖြတ်ဖို့စ조사မှုတွေကျွန်တော်တို့တွေ့ရတယ်ဆိုတော့အခုက very polarized party နဲ့ party ရအစကျွန်တော်တို့တွေ့ရတယ်ဒီစိတ်မကောင်းပါဘူးဒါပေမဲ့ဒီဟာကျွန်တော်တို့ lesson လို့ပဲကျွန်တော်မြင်ပါတယ်ဒီအဖြစ်ပြက်ကနေစားပြီးတော့မှကျွန်တော်တို့ကထုံ down ပေါ့လေ ကျွန်တော်အပြောအဆိုကအစတယောက်နဲ့တယောက်ဒီနိုင်ငံရေးတဘောထားချင်း policy မူဝါဒကမတူညီမှုတွေရှိပါတယ်အဲ့ဒါနိုင်ငံရေးမှာတော့ရှိသင့်ပါတယ်ဒါပေမဲ့ civility ဆိုတဲ့တယောက်နဲ့တယောက်ယုံကြည်မှုနဲ့တယောက်နဲ့တယောက်လေးစားပြလာလေးစားမှုနဲ့ကျွန်တော်တို့ကဒီနိုင်ငံရေးကို discourse လုပ်ဖို့ဟာအရေးကြီးတယ်ဆိုတာကိုကျွန်တော်တို့lesson reminder အတိအပြပေးတယ်လို့ကျွန်တော်တို့မြင်ပါတယ
်ခုခါသူသမရကမလာဟဲရစ်စာသူ့ရဲ့လက်တွဲဘက်ဒီမိုကရက်သူသမရလောင်းအဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကိုရွေးချယ်လိုက်ပါတယ်တင်မော့စာအမေရိကန်ပြည်တွင်းလုံခြုံရေးအရေးတက်ဖွဲ့ဝင်ကျောင်းဆရာအမေရိကန်ဖတ်ဘောအာဇာနီပြအောက်လွတ်တော်အမတ်တွေအဖြစ်လဲတာဝန်ထမ်းဆောင်ခဲ့ဘူးပါခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆောင်လင်အမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်ဩဂုတ်လမှာဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါဆာကီမြို့တွေမှာကျဲချခဲ့တဲ့ဒီအနုမြူဘုံနဲ့ပတ်သက်ပြီးတော့သိပ္ပံပညာရှင်တွေကအနုမြူခေတ်ကိုကူးပြောင်းမှုတီထွင်ခဲ့တဲ့အနုမြူဘုံအကြောင်းဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါဗျာ။
ဟုတ်ကဲ့ဆရာဆရာရှင်1945ခုလွန်ခဲ့တဲ့နှစ်ပေါင်း89နှစ်ကပေါ့နော်အနုမြူဘုံကိုစတုံးနဲ့လာပါစေဆိုတော့ဒီအနုမြူဘုံနဲ့ပတ်သက်ပြီးသိချင်လို့ပြောပြပေးပါစေ
ဟောင်ကူရ95ခုဖြစ်တာပေါ့အမေရိကန်ကဂျပန်ရဲ့မြေပုံမှာအနုမြူဘုံကိုစတင်သုံးတာပေါ့ဒါကဘာမှာပထမဆုံးနဲ့နောက်ဆုံးသူတွေပေါ့ချရတဲ့အနုမြူဘုံပဲအမှန်တန်နာစရာကောင်းတဲ့ဒီအဖြစ်ရတွေကိုကျွန်တော်တွေ့မြင်ပြီးတော့လူတွေသင်္ကန်းစာယူဖို့ပေါ့လေသိပ္ပံပညာရှင်တွေကဒါကိုအနုမြူခေတ်တစ်ခေတ်စမ်းသစ်တီထွင်တွေ့ရှိလိုက်တယ်လို့ပြောချင်ပါတယ်အနုမြူဘုံဟာတကယ်တော့ကျွန်တော်တို့တာမန်ဓာတ်ပြုခြင်းနဲ့လုံးဝမတူတဲ့အတွင်းကနေကလီစာကိုထုတ်တော့အထုံးပြုနိုင်တဲ့ပညာရပ်ကိုတွေ့ရှိတာဖြစ်တယ်။ဒါကကဘာမှာအရေးကြီးတဲ့ခက်တစ်ခက်ကိုကြောင်းလာတယ်လို့လည်းယူဆနိုင်တယ်။ဒါကြောင့်ဒါအမှန်အရေးကြီးတာပေါ့လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ပါဆရာ။ဆက်ပထမဆုံးကျဲတာကဟီရိုရှိမားမှာနော်ဆရာဂျပန်မှာဂျပန်နိုင်ငံကဟီရိုရှိမားမှာလူတွေလည်းတော်တော်တေကြတယ်ပြော။အဲ့တော့ကျဲတဲ့ဘုံအမျိုးအစားနဲ့ဘယ်လိုကျဲတယ်ပေါ့နော်။အဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
။အဲပထမဆုံးကတော့လုံးဝတဲ့90ကိုနှစ်ကအကူလ6ရက်နေ့ကဟီရိုရှိမားမြို့ကိုကျဲချတဲ့ဘုံကိုသူက little boy လို့နာမည်တပ်ထားတယ်ကလေးလေးပေါ့ဒီဘုံက uranium 235နဲ့လုပ်တဲ့ဘုံလို့အဲ uranium isotope ပေါ့အဲ့ဒီ isotope ပါမတိမြဲဘူးမတိမြဲတော့သူ့ကိုကျွန်တော်တို့က neutron နဲ့သွားတိုက်လိုက်ပြိုကွဲတယ်ဒါပေမဲ့ဒီတိုင်းပြိုကွဲတာမဟုတ်ဘူးလေဆက်ခါပြိုကွဲအောင်ပြုလုပ်နိုင်တယ်ဆိုရင်ဆိုင်ကအများကြီးထွက်ခါတိုင်းလို nucleus အပြင်ကဓာတ်ပြုခြင်းမဟုတ်ဘူးအတွင်းမှာဓာတ်ပြုခြင်းဖြစ်တဲ့အတွက်ဆိုင်ကအမတန်ကြီးကြီးမားမားထွက်လာပါတယ် nucleus ကို neutron နဲ့တိုက်လိုက်တဲ့အခါမှာ nucleus ကနှစ်ပိုင်းပြုတ်ပွဲသွားလို့ပေါ့ဥပမာ uranium 235ကနေပြီးတော့ cerium တို့လိုမျိုးလက်တို့လိုမျိုးသွားဖြစ်တယ်အဲ့တော့ तू ကဓာတ်ပြောင်းသွားတဲ့အတွက်ကျန်တဲ့နေရာမှာကျန်တဲ့ပစ္စည်းတချို့ဟာဆိုင်ဖြစ်ပြောင်းသွားအစ်ဆိုင်အမှန်ကြီးမှာ TNT ဘုံလို့ခေါ်တဲ့ညံဘလူးအားအမှန်ကောင်းတဲ့ဟာပေါ့လေအဲတန်ချိန်ပေါင်း15,000လောက်ထိတူညီတဲ့ဘုံကိုဟီရိုရှိမားမြို့မှာသွားကျဲချပါတယ
်အပြည့်စီရအောင်ဆရာ
အပြည့်စီကတော့တကယ်တော့မြို့ရဲ့65ရာခိုင်နှုန်းလောက်တော့ပြည့်စီသွားတယ်လူကတော့ကျွန်တော်ထင်ပါတယ်3,000-4,000လောက်ရှိတဲ့ဟီရိုရှိမားမြို့မှာလူရေ9,000လောက်ပါချက်ချင်းသိသွားတယ်ဒါပေမဲ့နောက်ထပ်တစ်နှစ်လောက်ကြာတဲ့အခါမှာတသိန်းလောက်ထပ်သိသွားတယ်ဒီအပြည့်စီကတော့အမှန်ကြောက်စရာကောင်းပါတယ်အနုမြူဘုံကျဲချလိုက်တဲ့ဒီပြိုင်နဲ့ 11.4 စတူရမီတာပေါ့အတွင်းကပစ္စည်းအကုန်လုံးကချက်ချင်းလို့ပစ္စည်းသွားတယ်လူတွေတိရစ္ဆာန်တွေအပင်တွေပါအက ုံလုံးသိသွားတယ်ဒီဟီရိုရှိမားမှာအမှသူကြံခဲ့တဲ့ဒုံးဆိုတာရှိတယ်လေအမတန်ထူထဲတဲ့ကွန်ကရစ်တွေနဲ့လုပ်ထားတဲ့ဟာတန်လျင်စင်နဲ့လုပ်ထားတဲ့ဟာအနှဲငယ်ကြံခဲ့တဲ့ဟာကိုယနေ့ထိပြကမ်းမှာပြထားတာရှိတယ်လေဒီကြောက်စရာကောင်းတဲ့ဘုံရဲ့ပမာဏသေးတယ်လို့ဆိုရမယ်အဲ့ချက်ပို့တော့ကြီးတာတော့နဂါစကီမှာခြားတဲ့ဘုံပဲဖြစ်တယ
်ဟာနဂါစကီကတော့ဟိုက3ရက်နေမှာခြားတယ်နော်ဆရာ
ဟုတ်တယ်9ရက်နေပေါ့ဩဂုတ်လ9ရက်နေမှာနဂါစကီမှာခြားတယ်သူကတော့ fat demand လို့ခေါ်တဲ့ဘုံကိုသုံးတယ်သူကတော့ plutonium isotopes ကိုအသုံးပြုထားတော့ပေါ့အဲ့တော့မတူတော့မတူဘုံရံကမတူဘူးနဂါစကီဘုံမှာခြားတဲ့ဘုံကပို့တော့အားပြင်းတယ် TND ရန်ဘလူးတန်ချိန်2000နဲ့ညီမျှတယ်လို့တွေ့ရတယ်ဒီမြို့ကတော့သေးသေးလေးပေါ့လေသေးသေးလေးဆိုတော့လူရေ3000လောက်အဲ့မှာတခါလဲပြေဆုံးရတယ်ဒီဟာတော့ဂျပန်ကအရန်ကိုတုံ့လှုပ်သွားတော့ပေါ့အမေရိကန်ကလည်းသူတို့ထပ်ပြီးတော့လုံနိုင်သေးတယ်ဆိုတော့ပြောတော့နောက်တပတ်ကြာပေါ့ဩဂုတ်လ15ရက်နေ့မှာအပြီးပိုင်းလက်နက်ချလိုက်ပါတယ်စစ်ပြည်ငိမ့်လိုက်တာပေါ့အဲ့တော့ဒါစစ်ပြည်ငိမ့်အောင်လုံနိုင်တဲ့ဘုံဆိုတော့လေတချို့ကယူဆရတယ်ဒါပေမဲ့တောက်စီကကောင်းတာဒီဘုံတွေကတနိုင်ငံတနိုင်ငံထိန်းချောင်းနိုင်တယ်ဆိုတော့ဘုံတွေအပြိုင်ဆိုင်လုပ်ကြတယ်နဂါစကီတို့ဟီရိုရှိမာတို့မှာခြားတဲ့ဘုံကိုကျွန်တော်တို့ကဖစ်ရှင်ဘုံလို့ခေါ်တယ်ဖစ်ရှင်ဆိုတာအပိုင်ပိုင်ကွဲသွားတယ်ဒီယူရေနီယံတို့ပလူတိုနီယံတို့အပိုင်ပိုင်ကွဲသွားတယ်နောက်တစ်မျိုးဘုံကတော့နျူကလ িয়ার ဘုံလို့ပဲခေါ်တယ်တာမိုနျူကလ িয়ার ဘုံလို့လည်းခေါ်တယ်အဲ့ဒါကတော့ဖျူရှင်ဘုံလို့ခေါ်ပါတယ်ဟိုက်ဒရိုဂျင်တွေပေါင်းတော့ဟီလီယံဖြစ်သွားတဲ့ဘုံပါသူကတော့အင်အားအမှန်တန်ကြီးပါတယ်ခုနကဟီရိုရှိမားမှာခြားတယ်နဂါစကီမှာခြားတဲ့ဟာရန်ဘလူးတန်ချိန်2000လောက် TNT တန်ချိန်2000လောက်နဲ့ညီတယ်လို့ပြောတယ်ဒါပေမဲ့ဖျူရှင်ဘုံကြတော့တန်ချိန်ပေါင်း10သန်းလောက်ထိအနည်းဆုံးရှိတယ်ဘလူးနဲ့တူလဲဆိုနေပေါ်မှာပေါက်ကွဲနေတဲ့ပုံစံမျိုးပဲကျွန်တော်တို့အကုန်လုံးတာမိုနျူကလ িয়ার ဆိုတာအလင်းလဲထွက်တယ်။ရောင်ခြည်တွေလဲထွက်တယ်။ပျက်စီးမှုလဲအမှန်တန်များတယ်။တန်ချိန်၁၀သန်းလောက်အနည်းဆုံးရှိတော့ခုနနဲ့စဉ်းစားရင်အစပေါင်း1000လောက်တော့မှများတယ်။အဲ့တော့ဘိုးတော့ကမြို့တစ်မြို့ဖျက်နိုင်တယ်ဆိုရင်အခုကမြို့10မြို့နဲ့မြို့100ကျားထိအောင်တခါလဲဖျက်စီးနိုင်တယ်လို့ကျွန်တော်ယူဆကြတယ
်။ဟီရိုရှိမားနဲ့နာဂါကီမာဒီကျဲတဲ့ဘုံနေပေါ့နော်။ဓာတ်ကြောင့်ဒီတင်တဲ့နောက်ဆက်တွဲအခြေအနေရောဒီဟိုဓာတ်ပြုပုံတွေပါနေနည်းနည်းရှင်းပြပေးပါဆရာ
။သူကအယ်ဖာရောင်ကြီး၊ဘီတာရောင်ကြီး၊ဂမ်မာရောင်ကြီးဆိုရောင်ကြီးထုံးမျိုးထွက်တယ်။အဓိကတော့ဂမ်မာရောင်ကြီးအဲ့ဒီအလင်းကမြင်တော့မမြင်ရ X-ray လိုမျိုးပဲ။သူကသွေးပြီးဥတွေကိုပျက်စီးစေပြီးကန်ဆာရောဂါတွေဖြစ်ကြတယ်။လူကီမီးယားလို့ခေါ်တဲ့သွေးကန်ဆာတွေအများကြီးဖြစ်ကြတယ်။ကလေးမရနိုင်ဘူး။မှန်ညာချို့ရင်တာပေါ့။နော်ယူသွားတယ်၊ကြောင်သွားတယ်စားတော့ဆရာလေး radiation ကလည်းတော်တော်လေးဆိုးပါတယ်။မြေကြီးပေါ်ရောက်သွားလို့မြေကြီးမှာရှိတဲ့ပစ္စည်းတွေကတခါအနုမြူတတ္တိကြွားတယ်။အဲ့ဒီမြေကြီးမှာရှိတဲ့အပင်တွေကမြက်တွေပါညာတွေကိုနွားတွေကစားတယ်။တိရစ္ဆာန်တွေစားတယ်။အဲ့ဒီတိရစ္ဆာန်တွေလူတွေစားတော့နောက်တစ်ဆင့်ထပ်ပြီးတော့ယောဂါတွေရပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်မေးမြန်းတင်ပြပေးခဲ့တဲ့သိပ္ပံနဲ့ဤပညာခဏပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတလဲပြောပြပေးပါမယ်ရှင
်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်လို့ဒီအွန်လိုင်းကနေတိုက်ခိုက်မှုတွေကိုအီရန်ကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft ဤပညာကုမ္ပဏီကြီးကသတိပေးလိုက်ပါတယ်အထူးသဖြင့်ဘဲပါတီကိုထောက်ခံမှုများတယ်လို့တိတိကျကျမပြောနိုင်သေးတဲ့ပြည်နယ်တွေမှာပြီးခဲ့တဲ့လတဲ့အတွင်းမှာသတင်း website အတူတွေဖန်တီးနိုင်ငံရေးစီးရုံးလှုပ်ရှားသူတွေအဖြစ် online ကနေအယောင်ဆောင်လှုပ်ရှားပြီးတော့ American မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်အောင်အီရန်ကလှုပ်ဆောင်နေတာတွေ့တယ်လို့ Microsoft ကပြောပါတယ်။ Microsoft ဤပညာကုမ္ပဏီကဒီနေ့ထုတ်ပြန်တဲ့ဒီချိန်ချောက်ရန်သစ်တွေအကြောင်းအစီရင်ခံစာမှာဖော်ပြလိုက်တာပါAmerican ပြည်ထောင်စုမှာနိုင်ငံရေးအမြင့်သဘောထားကွဲပြားမှုတွေကိုအတုံးချပြီးတော့မှပိုမိုစိတ်ဝမ်းကွဲစေတဲ့သတင်းစကားတွေကိုအီရန်အပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းအွန်လိုင်းကနေဖြန့်ပြီးရွေးကောက်ပွဲကိုလွှမ်းမောင်းနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းကိုလည်းအစီရင်ခံစာထဲမှာကြေညာထားပါတယ် ထိုင်းနိုင်ငံမှာတော့ဒီတရားရုံးအမိန့်နဲ့ဖျက်သိမ်းခဲ့ရတဲ့အဓိကအတိုက်ခံပါတီကဒီနံပါတ်1နဲ့ခေါင်းဆောင်တဲ့ပါတီကိုပြန်လည်ဖွဲ့စည်းလိုက်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကလွှတ်တော်မှာအမတ်နေရာ152နေရာအနိုင်ရခဲ့တဲ့ Move Forward ပါတီကနေလူထုပါတီလို့အဓိပ္ပာယ်ရတဲ့ပါချာချွန်းတို့နံပါတ်1ပြောင်းလိုက်ပြီးတော့ဤပညာပိုင်းဆွန်ဦးတီထွေသူအသက်38နှစ်အရွယ်နာတာဖွန်ရမ်ပန်ယော့ဝုဒ်ကိုခေါင်းဆောင်အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်ဒီ move forward party အမှုဆောင်ဗုဒ္ဓဝင်တွေကိုတော့10နှစ်နိုင်ငံရေးမလုပ်ရလို့တရားရုံးကတားမြစ်ထားပါတယ်။တရားဝင်လှုပ်တော်ကိုယ်စားလှယ်ဖြစ်ဆက်လက်လှုပ်ဆောင်နေသူအားလုံးပါတီတက်မှာပြောင်းလဲပါဝင်ခဲ့ကြပါတယ်။လာစာကောင်းကောင်းရမယ်လို့ဒီဖြားယောင်းသွေးဆောင်ပြီးတော့ရှစ်တောင်အရှနိုင်ငံတွေကို online ရာဇဝတ်မှုတွေမှာအလုံးလုပ်ဖို့အိန္ဒိယနိုင်ငံသားတွေဆွဲဆောင်ခံရတဲ့ကိစ္စကိုအရေးကြီးကိစ္စအဖြစ်နဲ့အိန္ဒိယအစိုးရကကင်တွယ်နေတယ်လို့ပြောကြားလိုက်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်နေအားလုံးရွှေမန်းချမ်းမြေ့ကြပါစေလူရဆန္ဒတွေလည်းပြည့်ကြပါစေရှင်This program has